ရှင်နေပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကအနုမောဒနာတရားမဟောကြားပေးခင်မှာရှင်နေပြုလုပ်တဲ့ကုသိုလ်များနဲ့ကုသိုလ်လုပ်ငန်းများနဲ့ကုသိုလ်ရှင်များကိုရှေးဥစွာဖတ်ကြားပေးမယ်။ရှင်နေသာသနာတော်နှစ်2555ခုနှစ်မြန်မာကောဇာတက္ကရ1383ခုနှစ်တပူရွဲလာပြီကျော်14ရက်နေ့ခရစ်နှစ်2022ခုနှစ်ဖေဖော်ဝါရီလ21ရက်အင်္ဂါနေ့မှာစကိုင်းတောင်ရွာမြတ်ဆက်ကြာကျောင်းတိုင်မှာတရင်သုံးနေထိုင်တဲ့တန်ဃာတော်ရှင်မြတ်တို့ရဲ့ထံမောက်သို့လာရောက်ပြီးကုသိုလ်ကောင်းမှုပြုကြတာကမိထီလာမြို့ဈေးအရှိရက်ကွက်မှာနေထိုင်တဲ့တကဦးစိန်ဝင်းတကမတော်နွဲ့နွဲ့ကြီးတာမောင်ဘုံကျော်မောင်သူရသမီးမတိရိခင်ပရမယာတော့မိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကတန်ဃာတော်ပါ304ပါတို့အားအာယုံခါမှာအာယုံစွမ်းများဆက်ကပ်လှူဒန်းခြင်းနေ့လယ်ခါမွန်မြတ်သောခဲဝဲဘောဇဉ်စွမ်းများဆက်ကပ်လှူဒန်းခြင်းညနေခါဖြောရည်ဆေးပစ္စည်းများဆက်ကပ်လှူဒန်းခြင်းဆိုပြီးတနေ့တားအတွက်လာရောက်ပြီးတော့အာယုံစွမ်းနေစွမ်းဖြောရည်ဆေးပစ္စည်းများလှူဒန်းဆက်ကပ်ခြင်းဆိုတဲ့ကုသိုလ်ကောင်းမှုကိုစီပူအားထုတ်ကြတယ်။ဓမ္မမိတ်ဆွေများနဲ့ကျောင်းတိုက်အတွင်းမှာရောက်ရှိနေတဲ့အပရိသတ်ပေါင်းသူတော်ကောင်းတို့အားလည်းပဲတရားဖြူဝေကြွေမွေအခန့်ခြင်းဆိုတဲ့ကုသိုလ်ကောင်းမှု။တန်ဃာတော်ပါ300ကျော်တို့အားတစ်ပါးတစ်ပါးလျင်ဆက်ပြမုံတထုပ်စီဗလာစာဥတုပ်စီဘောပင်သုံးချောင်းစီလက်သုပ်ဘဝါတထဲစီလိန်စီတပူးစီလှူဒန်းခြင်းဆိုတဲ့တစ်မျိုးတစ်မျိုးကို300ကျော်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုမြတ်ဆက်ကြာကျောင်းတိုက်ပညာရေးအတွက်အသုံးပြုနေတဲ့ပညာရေးပရိသတ်ပင်အဖြစ်နဝကမ္မ3သိန်းကျက်လှူဒန်းခြင်းဓမ္မမိတ်ဆွေများဖြစ်ကြတဲ့ကွယ်လွန်သူဥမြင့်သိန်းအားလူနဲ့နိဗ္ဗာန်သုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ရည်စူးမှန်းထားပြီးစနေဖြစ်သူတော်များညွန့်နဲ့သာသမီများဖြစ်ကြတဲ့ဘိုလ်မူကြီးမျိုးမြင့်တော်မာမာဦးဘိုလ်မူမြတ်သူတော်မီမီအောင်မိသားစုတို့ကလည်းပညာရေးပရိသတ်ပင်အဖြစ်နဝကံမတသိန်းကျက်ကွယ်လွန်သူတော်ဆုစုအားရည်စူးမှန်းထားပြီးဥမောင်မောင်လေးနဲ့တမီတော်တင်အေးအေးခိုင်မိသားစုတို့ကလည်းပညာရေးပရိသတ်ပင်အဖြစ်နဝကံမတသိန်းကျက်ဥကျော်ဝင်းဒေါခင်စမ်းမြင့်မိသားစုကလည်းပညာရေးပရိသတ်ပင်ဖြစ်တသိန်းကျက်ဥတည်မောင်ဒေါ်အေးအေးမြင့်လက်ကီဆဲပင်မိသားစုကလည်းပညာရေးပရိသတ်ပင်ဖြစ်နဝကံမတသိန်းကျက်မိဘနှစ်ပါးအားရည်စူးမှန်းထားပြီးစိန်လဝအထယ်ဆက်မိသားစုမိထီလာမျိုးကလည်းပညာရေးပရိသတ်ပင်ဖြစ်တသိန်းကျက်လှူဒန်းကြတယ်တော်များကျင်တဲ့တူတူမာများဆွေဗမာမိသားစုကဆွမ်းပရိသပင်ဖြစ်2000ကျက်ဥမြဝင်ဒေါ်တန်တာတန်းမိသားစုကဆွမ်းပရိသပင်ဖြစ်1000ကျက်ကိုခင်မောင်ထွန်းမာမိုးမိုးဝင်ဆိုင်ကယ်ရောင်းဝယ်ရေးမိသားစုကဆွမ်းပရိသပင်ဖြစ်3000ကျက်ဆရာမဒေါ်စုစုလွင်နဲ့မောင်နှမတစုကဆွမ်းပရိသပင်ဖြစ်5000ကျက်ဥကျော်မြင့်ဒေါ်ခင်ဖြူဖြူမိသားစုကလည်းဆွမ်းပရိသတ်ပင်ဖြစ်15000ကျက်ဒေါ်တန်းကြိုင်ဒေါ်ခင်တွင်ညီမတစုကလည်းဆွမ်းပရိသတ်ပင်ဖြစ်1000ကျက်ဒေါ်တန်းမြင့်ကြီးကလည်းပဲဆွမ်းပရိသတ်ပင်ဖြစ်1000ကျက်ဒေါ်စောတင့်မိသားစုကဆွမ်းပရိသတ်ပင်ဖြစ်2000ကျက်ကိုကျော်လက်မောင်မခင်စောယူမိသားစုကဆွမ်းပရိသတ်ပင်ဖြစ်1000ကျက်ပရမယတော်ဝန်တန်းများကလည်းပဲစုပေါင်းပြီးဆွမ်းပရိသတ်ပင်ဖြစ်3000ကျက်မောင်ဘုံကျော်မောင်သူရမတိရိခင်မနှင်းွယ်အေးမောင်နှမတစုတို့ကတန်ကိကအဖြစ်မြတ်စွာဘုရားကျောင်းတိုက်ပညာရေးမှအသုံးပြုနေတဲ့ A4 ကွန်ပျူတာ3စက္ကူတစ်ပုံးနဲ့လီကဲစက္ကူတစ်ပုံးတို့ကိုလှူဒန်းခြင်းတော်များကျင်ဆွေဗမာစားတော့ဆိုင်မိသားစုနဲ့ဒေါ်တင်တင်အေးအငြိမ်းစားရရှိတို့ကလည်းပဲ A4 စက္ကူဘုံတစ်ပုံလှူဒန်းခြင်းမလက်လက်ဈေးအရှိကတန်ကြီးကအဖြစ် A4 စက္ကူတစ်ပုံဆွမ်းပရိသတ်အဖြစ်နဝကံမ5000ကျက်လှူဒန်းခြင်းဆိုတဲ့ကုသိုလ်ကောင်းမှုများကိုလာရောက်ပြီးတော့စီပူအားထုတ်တယ်အဲ့တော့ယနေ့ တဂါရီဥစိန်ဝင်တဂမကြီးဒွန်နှွဲ့နှွဲ့ကြီးနဲ့သာသမီများဓမ္မမိတ်ဆွေများကိုဘုန်းကြီးနေနဲ့ဓမ္မပရပါဠိထာဂရမှာဘုရားရှင်ဟောကြားတော်မူခဲ့တဲ့ပါပဝတ်မှာဟောကြားတော်မူခဲ့တဲ့တရားနှစ်ပုဒ်ကိုအခြေခံပြီးတော့ဆင်ခြင်ပွဲရာကံနှစ်ဖြာဆိုတဲ့ခေါင်းစည်းနဲ့ဘုန်းကြီးကယနေ့အနုမောဒနာတရားလိုက်နာကျင့်သုံးပွဲရာတရားတစ်ပုဒ်ကိုဟောကြားပေးမယ်။ခေါင်းစည်းကဆင်ခြင်ပွဲရာကံနှစ်ဖြာတဲ့ဘုရားရှင်ကိုယ်တော်မြတ်ကကိုပြုလုပ်ထားတဲ့ကံတရားလေးတွေကိုဆင်ခြင်စေခြင်းနဲ့ကိုကမိဘဆွေမျိုးကိုပဲဆွေမျိုးထင်ပေမဲ့လို့မြတ်စွာဘုရားကမိဘဆွေမျိုးဆိုတာဆွေမျိုးအစ်စ်မဟုတ်ပါဘူးတဲ့တကယ်ရေးတကယ်ပေးကြလို့ရှိရင်ကိုပြုလုပ်ထားတဲ့ကုသိုလ်ကံကတာအကိုရာရှိတယ်ဒါကြောင့်မို့ဆွေမျိုးအစ်စ်တဲ့ကုသိုလ်ကောင်းမှုကံတွေကဆွေမျိုးပို့ပြီးတော့စစ်ပါတယ်ဆိုပြီးတော့ကိုယ့်ရဲ့ကံလေးတွေကိုဆင်ခြင်စေခြင်းနဲ့နောက်တစ်ခါယန္တူတွေကကိုယ့်ကိုအကျိုးမဲ့လုပ်လို့ရှိရင်ဒီတဘဝသေယုံပဲရှိတယ်မကောင်းတဲ့အကုသိုလ်ကံတွေကလုပ်လို့ရှိရင်တော့အပယ်လေးပါးထိဇောက်ထိုးကျသွားနိုင်တယ်တဲ့ဒါကြောင့်မို့ယန္တူတွေတဲ့ဆိုတာကမကောင်းတဲ့အကုသိုလ်ကံမိဘဆွေမျိုးတွေတဲ့ပို့ပြီးတော့အားကိုးစရာအစ်စ်မှန်ကကောင်းတဲ့ကုသိုလ်ကံဆိုပြီးတော့ဒီကောင်းတဲ့ကံမကောင်းတဲ့ကံဒီကံလေးတွေကိုဆင်ခြင်ပေးပါတဲ့ဒီလိုဆင်ခြင်တက်အောင်လို့ဘုန်းကြီးကဆင်ခြင်ပွဲရာကံနှစ်ဖြာဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်ဘုန်းကြီးတို့လူသားတွေကမိဘဆွေမျိုးကိုပဲအားကိုးကြတယ်မြတ်စွာဘုရားကကုသိုလ်ကံကသာလေအားကိုးရာအစ်စ်ဖြစ်တယ်လူသားတွေကကိုယ်မှာရှိနေတဲ့ယာဓုအာနာစီစဉ်ဥစ္စာတွေကိုတသက်စာမကုန်မှုအင်မတန်ကောင်းမြတ်တဲ့အမွေတွေလို့ဒီလိုထင်နေကြတယ်မြတ်စွာဘုရားကကံတရားဆိုတဲ့အမွေကိုလူတိုင်းခံယူရပါတယ်တဲ့ကောင်းတာလုပ်ခဲ့တဲ့ပုဂ္ဂိုလ်ကကောင်းတဲ့အမွေခံယူရတယ်လို့မကောင်းတဲ့အလုပ်ခဲ့တဲ့ပုဂ္ဂိုလ်ကလည်းမကောင်းတဲ့အမွေတွေကိုအေကံခံယူရတယ်ဒီကံလေးနှစ်ခုကိုဆင်ခြင်ပေးပါတဲ့နောက်တစ်ခါဘုန်းကြီးတို့ရှေးသူတော်ကောင်းတွေကလူတကူသူနှစ်ခုဆိုပြီးတော့မိန်ခဲ့ကြတယ်ဆိုလိုတာဘာလဲဆိုတော့လူတယောက်မှာအိတ်နေတဲ့အချိန်နှစ်နှစ်ချိုက်ချိုက်အိတ်ပြိုနေတဲ့အချိန်ပေါ့ကြားထဲမှာဝီဒီစိတ်ဖြစ်တဲ့အချိန်မှတပါကြံတဲ့အချိန်တွေမှာတော့ဘုန်းကြီးတို့ကုသိုလ်အကုသိုလ်ဆိုတာမဖြစ်ပါဘူးနှစ်နှစ်ချိုက်ချိုက်အိတ်မပြိုဘဲနဲ့တခါတရံနည်းနည်းပါးပါအိတ်ပြိုပြီးတော့အိတ်မက်လေးတွေမက်တဲ့အခါတောင်မှตาရပွဲဆိုရင်အကုသိုလ်ဖြစ်တယ်ကောင်းတာဆိုရင်ကုသိုလ်ဖြစ်သေးတယ်ဒါကြောင့်မို့လူတယောက်မှာကုသိုလ်ဖြစ်ခြင်းဖြစ်မဖြစ်ရင်အကုသိုလ်ဖြစ်တယ်တဲ့ဒါကြောင့်မို့လူတကူသူနှစ်ခုဒီထဲဟာကုသိုလ်တရားကအကိုးစရာအစင်မှန်ဖြစ်တဲ့အတွက်ကုသိုလ်လေးတွေနည်းနည်းပါးပါဖြစ်ဖြစ်စီမိမိတို့တတ်နိုင်တဲ့မြတ်ကြိုးစားအားထုတ်ရမယ်အကုသိုလ်တရားကတော့နည်းနည်းပါးပါလေးဖြစ်ဖြစ်စီအင်မတန်မှကြောက်စရာကောင်းတဲ့အတွက်အကုသိုလ်တရားကိုရှောင်ကျဉ်သင့်တယ်တဲ့ဒါလေးကိုဘုန်းကြီးကမြတ်စွာဘုရားဟောကြားတဲ့တရားနဲ့ဆက်ဆက်ပြီးတော့ဆင်ခြင်ပွဲရာကံနှစ်ဖြာဆိုတဲ့ခေါင်းစည်းနဲ့ယနေ့ဓမ္မလက်ဆောင်ပေးပါမယ်။ဘုရားရှင်ကိုယ်တော်မြတ်ကဓမ္မပရပါဠိထာဂရာပါပဝတ်မှာဘယ်လိုဟောခဲ့တယ်လဲဆိုတော့ကုသိုလ်ကောင်းမှုနဲ့ဆက်ပြီးတော့မာဝမင်းကြီးထပုံညတနမန္တံအာဂမိတ်တတိဥဒာဘိန္ဒုနိပါတေနာဥဒာကုံဘောပိပူရတိဒီရောပုရတိပုံညတာထောကံထောကံပိအာစီနံဒါကုသိုလ်နဲ့ဆက်ပြီးတော့ဟောခဲ့တာပြီးရင်ဘုန်းကြီးရှင်းပြပေးမယ်အကုသိုလ်နဲ့ဆက်ပြီးတော့မြတ်စွာဘုရားဘယ်လိုဟောခဲ့တဲ့ဆိုတော့မာဝမင်းကြီးသာပပတနမန္တံအာဂမိတ်တတိဥဒာပိန္ဒုနိပါတေနာဥဒာကုံဘောပိပုရတိဘာလောပုရတိပပတထောကံထောကံပိအာစီနံဘေကဝေယံတို့များဥစ္စသားတို့မန္တန်ငါပြုတ်လိုက်တဲ့နည်းနည်းလေးကုသိုလ်ကံသည်ငါပြုတ်ထားတဲ့နေပါတဲ့ကုသိုလ်သည်နာဂမိတ်တတိအကျိုးတရားရဲ့ဖြစ်ဖြစ်လာလိမ့်မည်မဟုတ်အကျိုးပေးလိမ့်မည်မဟုတ်ဤတည်းသို့ပုံညတာကုသိုလ်ကောင်းမှုကိုမာဝမင်းကြီးထာအထင်မသေးလိုက်ပါနဲ့တဲ့ယဟန်တို့တဲ့ကိုပြုတ်ထားတဲ့ကုသိုလ်လေးကငါကုသိုလ်လေးကနည်းနည်းလေးပါအကျိုးပေးမှာမဟုတ်ပါဘူးဒီဘဝဒီမြတ်နဲ့ဆုံးသက်မှာငါကုသက်ပြုငါပြုလိုက်တဲ့ကုသိုလ်လေးကမဖြစ်တော့ပါဘူးဆိုပြီးကုသိုလ်ကောင်းမှုကိုလည်းအထင်မသေးလိုက်ပါနဲ့တဲ့ဒါမြတ်စွာဘုရားကကုသိုလ်နဲ့ဆက်လိုက်ရင်သေသေးလေးပင်ဖြစ်ပါစေရသမျှကြိုးစားပြီးတော့ပြုပေးပါ အာဟုသူနဲ့ဆက်လာတော့လေဘလို့လဲဆိုတော့မန္တန်ဤငယ်သောအာဟုသူသည်နာဂမိတ္တိအကျိုးပေးလိမ့်မည်မဟုတ်ဤသည်သို့ပါပတာမကောင်းမှုအာဟုသူကံနည်းနည်းကလေးကိုမဝါမင်းကြီးထအထင်မသေးလိုက်ပါနဲ့တဲ့အဲ့တော့ကိုပြူလိုက်တဲ့အာဟုသူလေးကနည်းနည်းလေးဆိုပြီးတော့လေငါ့ရဲ့အာဟုသူကဘာမှမဖြစ်တော့ပါဘူးသွားပြီးတော့အထင်မသေးလိုက်ပါနဲ့တဲ့အာဟုသူဆိုတာကအာဟုသူပဲဘုန်းကြီးတို့မစင်ဆိုတာနည်းနည်းလေးလေနာမ်နဲ့သဘောရှိတယ်မြားလည်းပဲနာမ်နဲ့သဘောရှိတာပဲအာဟုသူဆိုတာမကောင်းတဲ့အကျိုးကိုပေးတယ်လောဘဒေါသစတဲ့အပြစ်တွေဖြစ်တယ်အဲ့တော့အပြစ်နဲ့တကွာဖြစ်တယ်အပြစ်ရှိတယ်မကောင်းတဲ့အကျိုးကိုပေးတာပဲကုသိုလ်ဆိုတာလည်းပဲအပြစ်ကင်းတယ်လောဘဒေါသစတဲ့အပြစ်တွေကင်းပြီးတော့ကောင်းတဲ့အကျိုးကိုပေးတာပဲဒါကြောင့်ကုသိုလ်ပဲဖြစ်ဖြစ်အကုသိုလ်ပဲဖြစ်ဖြစ်သေးသေးလေးပါနည်းနည်းလေးပါမဖြစ်တော့ပါဘူးအကျိုးမပေးပါဘူးဒါမျိုးသွားပြီးတော့အထင်မသေးလိုက်ပါနဲ့တဲ့မာဝမင်းကြီးတာပုံညတာနာမန္တံအာဂမိတ်တတိဥဒါပိန္ဒုနိပါတေနာဥဒါကုံဘောပိပူရတိတဲ့ဘုရားကဥပမာပေးလိုက်တယ်ဥဒါပိန္ဒုနိပါတေနာမိုးရေမိုးပေါက်တစ်ဖြောက်ဖြောက်ကြာခြင်းကြောင့်ဥဒါကုံဘောပိဖွင့်ထားတဲ့ဩတိတော်လိပူရတိယထာတဖြည်းဖြည်းနဲ့ပြည်လာတဲ့ကဲ့သို့တဲ့ဘုန်းကြီးတို့မိုးရွာတဲ့အခါမှာမိုးဆက်ကလေးတွေကတော့တစ်ဆက်ချင်းပဲကြတာပဲအဲ့ဒီမိုးရွာနေတဲ့အချိန်ဟင်လင်းပြင်ထဲမှာသွားပြီးတော့အိုတလုံးကိုဖွင့်ထားကြည့်လိုက်ပါမကြခင်ပဲမိုးဆက်ကလေးတွေကြပါများလာရင်ပြည်သွားတယ်လို့ပါပဲတဲ့ဒီလိုပဲမိုးဆက်မိုးပေါက်လေးတွေဟာတစ်ဖြောက်ဖြောက်ကြာလာတဲ့အခါဖွင့်ထားတဲ့ရေအိုးဟာပြည်သွားတယ်လို့ပဲတိရောပုရတိပုံညတာထောကံထောကံပိအာစီနံဘိကဝေယံတော်များဥစ္စေသားတို့တိရောပညာရှင်သူတော်ကောင်းသည်ထောကံထောကံပိအနီငယ်နီငယ်လေးဖြစ်သောကုသိုလ်ကောင်းမှုကိုအာစီနံအာစီနံတော်စီပုတိရှိသောပုံညတာကုသိုလ်ပါရမီကောင်းမှုကံဖြင့်ပုရတိတဖြည်းဖြည်းပြည့်ဝလာလေတော့၏ဤတည်သို့ဘဂဝါသုံးလောကဒုဒ္ဒရှင်တော်မြတ်ဖျားသည်ဤမံဂါထံဤတရားဂါထာတော်ကိုအာကရုဏာရှည်သောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့မိုးရေမိုးဆက်လေးတွေတဖြောက်ဖြောက်ကြာတာသွားထင်မသေးနဲ့တစ်ဆက်နှစ်ဆက်ကြာတာသွားထင်မသေးနဲ့ဒီမိုးရေမိုးဆက်လေးတွေကြာပါများလာလို့ရှိရင်အိုးဟာဖွင့်ထားလိုက်လို့ရှိရင်မကြခင်မဲ့ရေတွေပြည့်သွားတယ်လို့ပါပဲတဲ့ဧဝံဗမစုမူထုတ်တူတာလျင်တိရောပညာရှင်သူတော်ကောင်းသည်ထောကံထောကံပိယနီငယ်နီငယ်လီဖြစ်သောကုသိုလ်ကောင်းမှုကိုအာစီနံအာစီနံတော်တနေ့နည်းနည်းလေးစီပုသည်ရှိသောပုံညတာကုသိုလ်ကောင်းမှုပါရမီစုဖြင့်ပူရတိတဖြည်းဖြည်းပြည့်၍လာလေတော့၏တဲ့ဒီလိုပါပဲတဲ့ကုသိုလ်ကောင်းမှုဆိုတာငါနည်းနည်းလေးလောက်တာပဲသွားပြီးတော့အထင်မသေးလိုက်နဲ့မိုးရဲ့မိုးဆက်မိုးပေါက်လေးတွေဟာတပေါက်ချင်းတော့ကြာတာပဲကြာတော့ရေအိုးပြည့်သွားသလိုတဲ့နှလုံးသားထဲမှာကုသိုလ်လေးနည်းနည်းပြူလိုက်နောက်တစ်ခါနည်းနည်းပြူလိုက်အချိန်ရသလောက်ပြူလိုက်ပြူလိုက်ပြူလိုက်ရင်းနဲ့နှလုံးသားထဲမှာအင်မတန်မှကုသိုလ်ပါရမီတွေပြည့်ပြီးတော့နောက်ဆုံးမှကျွတ်တန်းဝင်ပြီးတော့နိဗ္ဗာန်ချမ်းသာတိခံစားနိုင်ပါတယ်တဲ့အကုသိုလ်လေဒီတိုင်းပဲပါလောပုရတိပါပတထောကံထောကံပိအာစီနံတဲ့အကုသိုလ်လေးနည်းနည်းလေးစီပူလိုက်တခါစီပူလိုက်ကုသိုလ်လုပ်ရင်လည်းအကုသိုလ်လေးတွေပါသွားလိုက်ဒီနည်းအားဖြင့်ဘာဖြစ်တယ်လဲကြာတော့နှလုံးသားထဲမှာအကုသိုလ်တွေပြည့်ပြီးတော့အပင်ငရဲတီစောက်ထိုးကျသွားနိုင်ပါတယ်တန်တရာကလွတ်မြောက်နိုင်မှာမဟုတ်ပါဘူးတဲ့ဒါလေးတွေကမြတ်စွာဘုရားဟောကြားခဲ့တဲ့တရားလေးပေါ့ကဲအလုံးဒါလေးကိုဘုန်းကြီးကကြပြားလေးစီထားတယ်လက်အိုးချီပြီးတော့လိုက်ဆိုလိုက်နည်းနည်းပြုပြန်ကောင်းတဲ့ကံမယံအထင်မသေးနဲ့နည်းနည်းပြုပြန်ကောင်းတဲ့ကံမယံအထင်မသေးနဲ့အဲ့တော့ငါတို့ကသူများကုသိုလ်တွေနည်းနည်းလေးပါရတာပါငါတို့လူတားလေးရဲ့မဖြစ်တော့ပါဘူးဒီထဲမှာစိတ်လေးတွေဖြစ်ရင်မြတ်စွာဘုရားမဖြစ်ပါနဲ့တဲ့ဒါမျိုးဟောကြားခဲ့တာဘုရားရှင်ကိုတော်တိုင်းသတိပေးခဲ့တာအကုသိုလ်လည်းပဲဒီတိုင်းပဲအကုသိုလ်လည်းပဲကုသိုလ်လုပ်ရင်လည်းကြားမဝင်စေနဲ့ဒီမြင်အကုသိုလ်လေးတွေနည်းနည်းလေးပါဆိုထင်မသေးနဲ့တဲ့ကဲဒါလေးကိုလည်းလိုက်ဆိုလိုက်နည်းနည်းပြုပြန်မကောင်းကံ မယံထင်မသေးနှင်နည်းနည်းပြုပြန်မကောင်းကံမယံထင်မသေးနှင်မိုးဆက်လေးများကြာတော်ညာအိုများပြည့်လေရှင်မိုးဆက်လေးများကြာတော်ညာအိုများပြည့်လေရှင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုစင်ခြင်းသင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုစင်ခြင်းသင
်ဒါကြောင့်မြတ်စွာဘုရားကဓမ္မပဒပါဠိတော်မှာကိုတော်တိုင်ဟောခဲ့တာကုသိုလ်လေးနည်းနည်းလေးဆိုပြီးအထင်မသေးလိုက်နဲ့အကုသိုလ်လည်းပဲနည်းနည်းလေးဆိုပြီးအထင်မသေးလိုက်နဲ့မိုးဆက်မိုးပေါက်လေးတွေတပေါက်ပေါက်ကြာခြင်းကြောင့်ဖွင့်ထားတဲ့အိုးဟာကြာရင်ပြည့်သွားတယ်လို့ပဲတဲ့လူနှလုံးသားမှာလည်းပဲကုသိုလ်လေးတွေနည်းနည်းနည်းနည်းစီပူရင်းနဲ့ကြာတော့ကုသိုလ်ဆိုတာပြည့်သွားတာပဲအကုသိုလ်လည်းပဲနည်းနည်းနည်းနည်းလှုပ်ရင်းနဲ့အကုသိုလ်တွေဆိုတာပြည့်ပြီးတော့အပေလေးပါရောက်သွားတတ်တာပဲတဲ့ဒါကြောင့်ဒီကံတစ်ခုကိုဘုန်းကြီးကဆင်ခြင်ဖို့အတွက်မြတ်စွာဘုရားဟောတဲ့တရားလေးတွေကိုဟောပေးခြင်းဖြစ်တယ်ပေါ့ဘုန်းကြီးတို့သဘာဝအပြင်စဉ်းစားကြည့်ဘယ်လိုစဉ်းစားကြည့်မလဲဆိုတော့ဘုန်းကြီးတို့နောက်ဘဝအကျိုးပေးတယ်ဆိုတာကကုသိုလ်စေတနာတွေကကံဖြစ်သွားတယ်ဒီကံတွေကကောင်းတဲ့ကံကုသိုလ်ကံဆိုရင်ကောင်းတဲ့အကျိုးကိုပေးတာပဲအကုသိုလ်စေတနာတွေကမကောင်းတဲ့ကံဖြစ်သွားတယ်ဒီမကောင်းတဲ့ကံတွေကဘဝတိုင်းဘဝတိုင်းမှာမကောင်းကြိုးပေးတာပဲအဲ့တော့ဘာတွေကကြိုးပေးတာမဟုတ်ဘူးလေပစ္စည်းဝတ္ထုတွေကကြိုးပေးတာမဟုတ်ဘူးတဲ့စေတနာကံလေးကကြိုးပေးတာစေတနာကံကောင်းရင်ကောင်းသလောက်တန်ရှင်ရင်တန်ရှင်သလောက်အကျိုးပေးတန်ရှင်ထက်တန်တယ်စေတနာကံနေအားနေရင်အားနေသလောက်အကျိုးပေးမတန်ရှင်ဘူးတဲ့မထက်တန်ဘူးအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်နေမှာမျက်လုံးနှစ်မျိုးရှိတယ်ပေါ့မိဘကမွေးလိုက်တဲ့ကံမျက်လုံးနဲ့ကံကပေးတဲ့မျက်လုံးမိဘကမွေးကလေးကပါလာတဲ့ကံမျက်လုံးကတစ်မျိုးနောက်ပြီးတော့စာပေဖတ်ခြင်းတရားနာခြင်းဆွေးနွေးခြင်းတရားရှုမှတ်ခြင်းဒီအခြေချင်းတွေကြောင့်ဖြစ်ပေါ်လာတဲ့ဉာဏ်မျက်လုံးနဲ့အဲ့တော့မိဘမွေးလိုက်တုန်းကပါလာတဲ့ကံမျက်လုံးနဲ့ဖျားရှင်ရဲ့ဒေသနာတော်တွေကိုကြားနာစဉ်းစားကြင့်ကြံပြီးတော့ဖြစ်ပေါ်လာတဲ့ဉာဏ်မျက်လုံးဆိုပြီးမျက်လုံးနှစ်မျိုးရှိပါတယ်တဲ့အဲ့တော့ဘုန်းကြီးတို့ကံမျက်လုံးဆိုတာကမသေးကြဘူးအမှန်မှားခွဲခြားတာတခါတည်းရင်မှားခြင်းမှားသွားတတ်တာအမှန်တရားကိုမမြင်ရဘူးကံမျက်လုံးကမသေးကြဘူးအဲ့တော့အမှန်တရားကိုမြင်ခြင်းနဲ့ဆိုရင်ဉာဏ်မျက်လုံးပါမှရတာဒါကြောင့်ဉာဏ်မျက်လုံးရှိအောင်ခုတရားတွေနာနေကြတာဉာဏ်မျက်လုံးနဲ့ပြည့်စုံအောင်တရားတွေအားထုတ်နေကြတာဉာဏ်မျက်လုံးနဲ့ပြည့်စုံအောင်ဆွေးနွေးနေကြတာမေးမြန်းနေကြတာဒါရီကဉာဏ်မျက်လုံးပြည့်စုံအောင်ဉာဏ်မျက်လုံးကအမှန်တရားကိုမြင်တတ်တယ်။ကံမျက်လုံးကတော့မြင်တာမှန်တာလည်းရှိတယ်၊မှားတာလည်းရှိတယ်။မသေးကြတဲ့မျက်လုံးပေါ့။အဲ့တော့မိမိတို့ကမိဘမွေးပေးလိုက်တဲ့ကံမျက်လုံးနဲ့အာမကိုနဲ့ဉာဏ်မျက်လုံးလေးတွေအာကိုပါတဲ့။ဘုန်းကြီးဥပမာလေးတစ်ခုပေးမယ်။ကံမျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်နဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်ရဲ့ထူခြားချက်လေးဘုန်းကြီးပြောပြပေးမယ်။ဥပမာအဖြစ်မိသားစုတစုကသိန်းတရားကုံကြောင်းကြီးဆောက်လူတယ်ထားလိုက်တော့အဲ့တော့ဘလောက်ကုံတယ်လဲသိန်းတရားကုံနေပဝန်းကျင်ကလည်းဩသူတို့ကုသူတွေသိတ်ကြီးမားပါပြီလေငါတို့ကြောင်းမဆောက်နိုင်ဘူးဘေးရတာရုခေါ်လိုက်ကြတာဖိတ်စားတွေထဲမှာလည်းပဲနိဗ္ဗာန်ကိုကြီးမှန်၍ရေစက်ချတဲ့ဇာတော်တရားလည်းပဲနိဗ္ဗာန်ကြီးမှန်လှူဒန်းပါဤချပေးတာပဲကုံကြစိတ်တွေကလည်းသိန်းတရားကုံတာပဲနောက်မိသားစုတစုကတော့မိမိတို့ကသိမ့်တရားကုန်မတက်နိုင်မိသားစုအတွက်ဘဝခြေနေရယိုယိုသို့တော့ဉာဏ်မျက်လုံးကရှင်သန်လိုက်တာဘယ်လိုလူတည်းလဲဆိုတော့ဝါဆိုတဲ့အချိန်မှာဝါဆိုသင်္ကန်းဖြစ်နေသင်္ကန်းလေးတွေကောင်းကောင်းမွန်မွန်လေးတွေတစုံ2000ပဲထားပါတော့တန်ငါးငါးပါပင်းပြီးတော့တသိန်းကုန်လှူဒန်းလိုက်တယ်အဲ့တော့ဒါကိုသွားကြည့်ရင်တော့ကံမျက်လုံးသမားကြည့်ရင်တော့ဩသူ့ရဲ့လူကငွေတသိန်းကုန်ဘာမှကြီးကျယ်တာမဟုတ်ဘူးဩဘသူတို့များလှူလိုက်တာသိမ့်တရားကုန်ကြောင်းကြီးဆောက်လှူလိုက်တာအဲ့တော့ကံမျက်လုံးနဲ့ကြည့်ရင်တော့ကျောင်းဆောက်လူတန်းတဲ့ပုဂ္ဂိုလ်ကသိကြီးတယ်လို့ဒီလိုမြင်ကြပါလိမ့်မယ်။နောက်ပြီးတော့သင်ငန်းလူတဲ့ပုဂ္ဂိုလ်ကတော့ဒါယိုယိုလူစဉ်လူနေကြဘာမှကြီးကျယ်တဲ့လူမဟုတ်ဘူး။အကျိုးပေးလဲကြီးမယ်မထင်ဘူးလို့ဒီလိုမြင်ကြတယ်။ ဒါကပါလဲဆိုတော့မိဘမွေးလိုက်တဲ့ကံမျက်လုံးနဲ့ကြည်တာတဲ့ဒါဆိုရင်တော့အမှန်တရားဆိုတာပေါ်ဖို့မလွယ်ဘူးအပေါ်ယံလေးပဲမြင်ရတယ်အတွင်းတီ၌မြင်လို့မလွယ်ဘူးပေါ့သို့တော့ဒေသနာဉာဏ်မျက်လုံးနဲ့ရှင်ကြည့်လိုက်ရှင်ကြည့်လိုက်တဲ့အခါမှာတခါတရံမှာပါလဲဆိုတော့တိန်တရားကုန်ကြောင်းဆောက်တဲ့လူတန်းတဲ့ပုဂ္ဂိုလ်တသိန်းကုန်သင်္ကန်း၅စုံကတ်တဲ့ပုဂ္ဂိုလ်သူတို့ကစိတ်ထားမငြိကြဘူးအဲ့တော့ဉာဏ်မျက်လုံးနဲ့ကြည့်တော့တေးသေးချာချာတခါတည်းရန်ကွဲကျွဲချက်လေးတွေသွားပြီးတော့တွေ့ရတယ်။သူကဘယ်လိုမြင်တယ်လဲဆိုတော့နောက်ဘဝအကျိုးပေးတယ်ဆိုတာဒီเจ้าကြီးကလိုက်အကျိုးပေးတာမဟုတ်ဘူး။ဒီငွေတသိန်းငွေသိန်းတရာကြီးကလိုက်ပြီးတော့အကျိုးပေးတာမဟုတ်ဘူး။ဒီเจ้าလှူလိုက်တဲ့အချိန်မှာစိတ်စေတနာတွေကကံဖြစ်သွားတယ်။ဒီကံကတန်ရှင်းရင်တန်ရှင်းတဲ့လောက်အကျိုးပေးတာမတန်ရှင်းရင်လည်းမတန်ရှင်းတဲ့အကျိုးတွေပေးမှာလို့ဉာဏ်မျက်စိနဲ့ကြည့်တဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုဂ္ဂိုလ်ကကြွယ်ကြွယ်ပြားပြားမှန်မှန်ကန်ကန်မြင်တတ်ပါတယ်အဲ့တော့နောက်ဘဝကြိုးပေးတယ်ဆိုတာစိတ်စေတနာကံဖြစ်ပြီးတော့ကောင်းတဲ့ကံကကောင်းတဲ့ကြိုးပေးမယ်မကောင်းတဲ့ကံကမကောင်းတဲ့ကြိုးပေးမယ်ဒီလိုခွဲခွဲခြားခြားသိတယ်ဒီသိန်းတရာကုန်เจ้าကြီးကနောက်ဘဝလိုက်ပြီးတော့เจ้าကြီးကကျွန်ုပ်လိုက်ကြိုးပေးပါမယ်ဆိုတာမရှိပါဘူးဒီငွေသိန်းတရာဆိုတဲ့အစုပုံကြီးကလည်းလိုက်ကြိုးပေးတယ်ဆိုတာမရှိပါဘူးတော့ဗာလဲဆိုတော့သင်္ကန်းလှူတဲ့ပုဂ္ဂိုလ်ကလည်းပဲသင်္ကန်း၅စုံလှူတယ်တသိန်းပဲကုန်တယ်ဒီတသိန်းကလိုက်ကြိုးပေးမှာမဟုတ်ဘူးဒါမျိုးနားလည်သွားတယ်ဗာလဲဆိုတော့ဉာဏ်မျက်လုံးနဲ့ကြည့်လို့တဲ့ဒါကြောင့်ခေါင်းကြီးတို့ကံမျက်လုံးနဲ့ကြည့်တာကအမှန်တရားမြင်ဖို့ရတခါတည်းရန်လွဲခြင်းလဲလွဲသွားတတ်တယ်တခါတည်းရန်မှန်ခြင်းလဲမှန်တတ်တယ်ဉာဏ်မျက်လုံးနဲ့သိချာကြည့်မှာအမှန်တရားဆိုတာနှီးစက်လာပါတယ်တဲ့အဲ့တော့ခေါင်းကြီးတို့ဒီမှာကြည့်လိုက်တဲ့အခါပါသွားတွေ့ရတယ်လေဆိုတော့သိန်းတရာကုန်ကြောင်းဆောက်တဲ့မိသားစုကကြောင်းကြီးတော်လှူပါရဲ့ဂုံပကတနာတွေမမောလိုက်တာသူတို့လှူတာကိုကကြောင်းကိုအသုံးပြုမဲ့နေရပရိယပฏิပတ်အသုံးချပြီးတော့သာသနာကျိုးများမဲ့နေရလှူတာမဟုတ်နာမည်ကြီးတဲ့နေရကြောင်းကြီးရဲ့ပြီးရင်တော့ခတ်ထားမဲ့နေရလှူတယ်သွားပြီအကျိုးတွေကနေသွားပြီဒီကြောင်းကိုကြောင်းပြုပြီးပရိယတိပฏิပတိသာသနာထွန်ကားဖို့မလွယ်တော့ကြောင်းကြီးရဲ့တော့ခတ်လို့သူတို့ကနာမည်ကြီးတဲ့နေရာဘယ်စရာတော့ကနာမည်ကြီးတဲ့ဒါမျိုးသွားလှူတယ်ဂုံပကတနာတွေဂုံပကတနာမံမောတာအကုသိုလ်စိတ်ပါနောက်တစ်ခါဘယ်လိုလဲဆိုတော့ဒီလိုအကြောင်းလှူလိုက်ရင်တော့ဖရာလက်ထက်တုံးကနန္ဒီယတထေးတော့လူဘဝကကြောင်းဆောက်သေးတယ်မသေးသေးဘူးနှက်ပြီမှာဘုံပိမှန်ကြီးပေါ့လို့နောက်ဘဝမှာဘုံပိမှန်ကြီးတွေနဲ့နှက်ပြီရောက်ချင်းလို့လှူတယ်အကုသိုလ်တွေများလိုက်တာလောဘတရားတွေကြည့်နော်နောက်တစ်ခါပါလဲဆိုတော့ဒီလိုမလူလို့ရှိရင်ပဝန်းကျင်ကငါတို့ကိုကဲ့ရဲ့မှာပေါ့ငါတို့ဒီလောက်ချမ်းသာနေတာဒီကြောင်းလေးမှမလူရင်ပဝန်းကျင်ကပြောစရာဖြစ်လိမ့်မယ်ပဝန်းကျင်ကဲ့ရဲ့ခံမှာကြောက်လို့လှူတယ်သွားပြီဒေါသတွေဒေါမနတတွေဖြစ်လို့တန်ရှင်းတဲ့ကုသိုလ်မဖြစ်တော့နောက်တစ်ခါပါလဲဆိုတော့တို့ကြောင်းရည်စဲချပွဲမှာဘလို့အလှမျိုးလှူလိုက်တာဘလို့ဆရာတော်ကြီးတွေကြွလာတာငါတို့ပရိသတ်ကလည်းပဲအင်မတန်မှမျိုးတွေမှမျက်နှာဖုံးပြတဲ့တထေးတွေအရာရှိတွေကြွလာတာဂုံယူလို့မဆုံးဘူးလောဘတွေဖြစ်လိုက်တာအဲ့တော့သူ့ရဲ့ကုသိုလ်ကြည့်လိုက်နော်ရေစဲချတဲ့အချိန်ကြတော့လည်းပဲဂုံပကတနာတွေနဲ့အဲ့ခံရတာနဲ့မောဟိုင်းလို့ရေစဲချတာဆရာတော်တွေရတာနိဗ္ဗာန်မျက်မှောက်ပြုရပါလို့ဤချသွားတာသူ့စိတ်ထဲမှာနိဗ္ဗာန်ဆိုတာဘာမှမသိဘူးကဲဒီလိုကုသိုလ်မျိုးကြည့်လိုက်ဆောက်လိုက်တာကတော့သိန်းတရာကိုကြောင်းကြီးဆောက်လိုက်တယ်အဲ့တော့နောက်ဘဝလိုက်ကြိုးပေးမှကြောင်းကြီးကကြိုးပေးမှလားဒါမှမဟုတ်သိန်းတရာကလိုက်ပြီးတော့အကျိုးပေးပါမယ်လို့အာမခံချက်ရှိသလားဒါမှမဟုတ်ဒီလိုလှူလိုက်တဲ့အချိန်မှာဖြစ်ပျက်သွားတဲ့စိတ်စေတနာတွေကကံတရားဖြစ်မယ်တဲ့ဂုံပကတနာလိုခြင်းလို့သူများကရေမှာကြောက်လို့ကိုလူမှာဂုံတရေရှိလူတွေလာတာဝမ်းသာလို့ရေစဲချတဲ့အချိန်မှာဘလို့ဆရာတော်မျိုးကြီးတွေကြွာလာတာဝမ်းသာလို့နောက်ဘဝမှာဘုံပိမှန်ပေါက်ခြင်းလို့ချမ်းသာခြင်းလို့အဲ့ဒီအကုသိုလ်တွေကဒီကြောင်းလှူတဲ့ကုသိုလ်ပါတန်ရှင်းမှုပဝန်းကျင်မှာရှေ့ဖြစ်စီနောက်ဖြစ်စီအားနယ်လို့အဲ့ဒီကံတွေကဘုန်းကြီးတို့အကျိုးပေးပြီဆိုရင်မတန်ရှင်းတဲ့အကျိုးတွေပဲပေးသွားပါတယ်နိဗ္ဗာန်ဆိုတာဘုန်းကြီးတို့တော်တော်ကိုအလံဝေသွားပါတယ်နိဗ္ဗာန်ဆိုတာကကိလေသာငြိမ်းတဲ့ကိလေသာတွေကုန်မှကိလေသာတွေချုပ်ငြိမ်းမှနိဗ္ဗာန်ကိုမျက်မှောက်ပြုရမှာခုကြောင်းလှူနေတဲ့အချိန်မှာသိန်းတရာကုန်တော့လှူပါရဲ့မလူမီလှူပြီးတဲ့အချိန်မှာအကုသိုလ်စိတ်ကလေးတွေဖြစ်လိုက်တာသူ့မှာကုသိုလ်စိတ်ကနဲလိုက်တာဂုံပကတနာနဲ့ချိန်ကုန်လို့ဒါဆိုလို့ရှိရင်သူ့ရဲ့ကုသိုလ်ကံဟာဘလောက်တန်ရှင်းစင်ကြယ်မလဲအဲ့တော့ကုသိုလ်ကံမတန်ရှင်းမစင်ကြယ်ပါဘူးဆိုရင်နိဗ္ဗာန်ကြီးအကျိုးပေးဖို့တော့မဖြစ်နိုင်တော့ သူတောင်းတတဲ့လူဘဝလူချမ်းသာနတ်ဘဝနှချမ်းသာမြားနဲ့အဆုံးသက်သွားနိုင်ပါတယ်တဲ့ဒါဘလို့လေပုံကိုယ်ကြီးကမြင်တယ်လဲမေးလို့ရှိရင်ကံမျက်လုံးနဲ့မကဘဲနဲ့ဉာဏ်မျက်လုံးနဲ့ကြည့်တဲ့ပုံကိုယ်ကြီးကဒီလိုမြင်တယ်တဲ့ဒါကြောင့်မို့သူတို့ကသိတရားကိုလှူပေမဲ့လို့အကျိုးကြည့်တယ်လို့ဒါမျိုးပြောလို့မရဘူးဆိုတာဒီသဘောကိုပြောတာပါနောက်တကမိသားစုတစုကတန်ဃာတော်ရှင်မြတ်၅ပါးကိုပင်ပြီးတော့သင်္ကန်းကိုလှူတယ်သင်္ကန်းလှူတဲ့အခါမှာလဲငါတို့လှူတဲ့သင်္ကန်းကိုကောင်းကောင်းမွန်မွန်ဝတ်ပါစေဆိုပြီးတော့သင်္ကန်းအညံစားမလှူဘူးအနည်းဆုံး2000တန်းလောက်ကောင်းတဲ့သင်္ကန်းလေးတွေလှူတယ်အဲ့တော့လှူတဲ့ချိန်မှာလဲပဲဂုံပကတနာဆိုတာသူတို့မမှန်မို့ဘာဖြစ်လို့လဲတရားနာတယ်တရားရှုမှတ်တယ်မသိရင်ဆရာသမားတွေကိုမေးတယ်တရားဆွေးနွေးတယ်အသိဉာဏ်တွေကဉာဏ်မျက်လုံးတွေကစူးရှာလာတော့သူတို့ကတန်ခါ၅ပါးပင့်ပြီးတော့လှူတန်းတယ်လှူတန်းတဲ့အခါဘယ်လိုလှူတန်းလဲဆိုတော့ဖျားတပိတော်တို့လှူဒန်းတဲ့သင်္ကန်းကိုဝတ်ပြီးတော့အရှင်ဖျားတို့အချက်ကြောင့်ကိုရင်သားတွေဖုံလွှမ်းပြီးတော့သာသနာ့လို့လှုပ်ဆောင်နိုင်ပါစေမေတ္တာတရားတွေနှလုံးသားထဲမှာဖြစ်သွားတယ်တပိတော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့အချမ်းတန်အပူတန်ကာကွယ်ပြီးတော့ကျမ်းမာရေးကောင်းမွန်စွာနဲ့သာသနာ့လို့လှုပ်ဆောင်နိုင်ကြပါစေကြည်နော်လှူကံပုဂ္ဂိုလ်ချမ်းသာစေတဲ့အတွက်ချမ်းသာစေလိုတဲ့စိတ်နဲ့နောက်ပြီးတော့သာသနာတော်ကြီးရှေ့စေလိုတဲ့စိတ်နဲ့လှူဒန်းတာကုသိုလ်တွေမကတော့သင်္ကန်းလှူတဲ့ကုသိုလ်တွေမဟုတ်တော့နှလုံးသားထဲမှာမေတ္တာတရားတွေဖြစ်လို့နောက်ပြီးတော့တပည့်တော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့စာသင်စာချတွေဆောင်ရွက်ပြီးတော့ပရိယတ်အသိဉာဏ်တွေတိုးတက်ပါစေသာသနာမျိုးဆက်ကိုဆက်လက်ပြီးတော့ဆောင်ရွက်မဲ့သာသနာမျိုးဆက်တည်ဝေးထုတ်နိုင်ပါစေကဲသူ့ရဲ့နှလုံးသားထဲမှာသင်္ကန်းလေးလှူလိုက်တာမေတ္တာတရားတွေကသာသနာတော်ကြီးရှေ့စေခြင်းသာစာသင်စာချပုဂ္ဂိုလ်တွေချမ်းသာစေခြင်းသာတိတ်ပြီးတော့မွန်မြတ်တာပဲနောက်ပြီးတော့ဒီတပည့်တော်တို့လှူတဲ့သင်္ကန်းကိုဝတ်ပြီးတော့ဖျားဥပြုနိုင်ပါစေမေတ္တာပွားနိုင်ပါစေအဲ့ဒီအချိန်မှာကိလေသာတွေကင်းပါစေတရားရှုမှတ်နိုင်ပါစေတရားရှုမှတ်ရင်လည်းပฏิပတ်ဉာဏ်တွေအထွတ်ထိပ်ရောက်ပြီးတော့အရှင်ဘုရားတို့လွယ်ကူစွာနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ကြပါစေသာသနာတော်ကြီးရှေ့ပါစေကဲသင်္ကန်းလေးလှူလိုက်တာနှလုံးသားထဲမှာကုသိုလ်တွေဖြည့်လို့ကဲဒါသွားကြည့်လိုက်ကြည့်လိုက်တဲ့အခါဘုန်းကြီးတို့ဉာဏ်မျက်လုံးနဲ့ကြည့်လိုက်တဲ့အခါသင်္ကန်းလှူတဲ့ပုဂ္ဂိုလ်ကမိသားစုတစုကငွေတသိန်းတော့ကုန်တယ်တဲ့ဟုတ်တယ်ကံမျက်လုံးနဲ့ကြည့်ရင်တော့လှူပွေလေးကနည်းနည်းလေးပဲတိတ်ပြီးတော့ထင်ကြီးစရာမရှိဘူးဒါပေမဲ့လို့သူ့နှလုံးသားထဲမှာသင်္ကန်းလှူတဲ့အချိန်မှာမေတ္တာတရားတွေသာသနာရှိစေခြင်းသာအလူကံပုဂ္ဂိုလ်တွေကိုယ်သင်္ကန်းကိုဝတ်ပြီးတော့အလုံးလုံးစေခြင်းသာစာတင်စာချလုပ်စေခြင်းသာကိရိတာတွေကင်းစေခြင်းသာသာသနာတော်ကြီးရှိပြီးတော့တက္ကဒကမတွေအတိညာပြအောင်တရားဟောစေခြင်းသာတရားပြစေခြင်းသာစာတင်စေခြင်းသာစာချစေခြင်းသာမေတ္တာတရားတွေကမဆုံးတော့အဲ့ဒီမှာအဲ့ဒီကုသိုလ်ကံဟာဘလောက်စင်ကြယ်တန်ရှင်းတယ်လဲဆိုတာကြည်လိုက်ဒါလေးကိုခွန်ကြီးကပြောကျင်တာဒါကြောင့်မို့စောစောကကြောင်းကြီးလှူပြီးတော့အကုသိုလ်လေးနည်းနည်းလေးဖြစ်သွားတယ်ဂုံပကတနာလိုခြင်းနဲ့ကြွားခြင်းဝါခြင်းနဲ့ကိုကြောင်းရေစချာကိုကြောင်းပြူပြီးတော့ဘလူပရိသတ်တွေလာတာလက်မထောင်းခြင်းနဲ့ငါတို့အလှူကဘလောက်ကုန်တာကြွားခြင်းနဲ့ဒီစိတ်တွေဟာအကုသိုလ်လေးနည်းနည်းလေးနော်သို့တော့ဒီအကုသိုလ်နည်းနည်းလေးကနိဗ္ဗာန်မျက်မှောက်ပြုဖို့ကြတော့အင်မတန်မှနှောက်ယှက်ဖြစ်သွားတယ်တဲ့နိဗ္ဗာန်တည်းရောက်စီဖို့မလွယ်တော့အဲ့တော့အကုသိုလ်သေးသေးလေးလည်းအထင်မသေးပါနဲ့လို့ဒါကိုပြောတာပါစောစောကသင်္ကန်းလှူတဲ့ပုဂ္ဂိုလ်ကလည်းတသိမ့်ပဲကုန်ပါပဲသို့တော့နှလုံးသားထဲမှာကုသိုလ်တွေဖြစ်သွားလိုက်တာရိုးရိုးသင်္ကန်းလှူတဲ့ကုသိုလ်တောင်မကဘူးမေတ္တာတရားတွေဖြစ်သွားလိုက်တာမေတ္တာတရားဆိုတာမြတ်စွာဘုရားကလက်ဖြောက်တစ်ချက်တည်းလောက်တစ်စက္ကန့်လောက်ပွားရင်ကိုပဲအင်မတန်မှသိရာထောင်ချီတဲ့အလှူတွေတဲ့အကျိုးကြီးပါတယ်ဆိုတော့သင်္ကန်းလှူတာလေးကနည်းနည်းမေတ္တာတွေစေတနာတွေကုသိုလ်တန်တန်တွေဖြစ်သွားလိုက်တာနောက်ဘဝအကျိုးပေးရင်သင်္ကန်းကလိုက်ကျိုးပေးတာမဟုတ်ပါဘူးနောက်ဘဝအကျိုးပေးရင်ငွေတသိန်းကလိုက်ကျိုးပေးတာမဟုတ်ပါဘူးသင်္ကန်းလှူတဲ့ချိန်မှာဖြစ်သွားတဲ့စိတ်စေတနာတွေကကံတရားအဖြစ်ပြောင်းလဲပြီးတော့အဲ့ဒီကံတွေကနိဗ္ဗာန်ရောက်စေတည်းအထိအင်မတန်ကြီးကျယ်တဲ့အကျိုးတွေကိုပေးပါတယ်တဲ့ဒါကပါလဲဆိုတော့ဉာဏ်မျက်လုံးနဲ့ကြည့်တာဉာဏ်မျက်လုံးနဲ့ကြည့်လို့ရှိရင်လှူပဲပစ္စည်းဝတ္ထုတွေကြည့်ပြီးတော့မဆုံးဖြတ်ပါဘူးဘလို့စိတ်စေတနာနဲ့လှူတယ်လေဒါလေးတွေကိုဘုန်းကြီးကသိစေခြင်းလို့ဒီတရားကိုဆင်ခြင်ပွဲရာကံနဲ့ဖြာဆိုတဲ့ဒီတရားကိုဘုန်းကြီးတို့ကဟောပေးနေတာပါဘုန်းကြီးတို့လည်းပဲတန်ဃာတော်ရှင်မြတ်တွေဆိုတော့တတိထားရတာပဲတန်ဃာတော်ရှင်မြတ်တွေစာသင်စာချလုပ်တယ်ဂုံပကတနာလိုခြင်းလို့မလုပ်ပါနဲ့တက်နိုင်တယ်မြတ်သာသနာအတွက်စာရီတင်ပြီးတော့မျိုးဆက်သစ်တွေပြန်ဖော်ထုတ်မယ်သာသနာတော်ကြီးရှေ့အောင်လုပ်မယ်တက္ကရာကမတွေကိုအတိမှန်ဉာဏ်တွေမှန်ကန်အောင်ပေးနိုင်တဲ့ပုံကိုယ်တွေငါဖော်ထုတ်ပေးမယ်ဒီလိုစိတ်လေးနဲ့တင်ပါဒါမျိုးပြောရတာပဲ နောက်ပြီးတော့ဘုန်းကြီးတို့ဒီမှာဆိုလို့ရှိရင်ဘုန်းကြီးတို့ညဆက်ကြဆရာတော်ကဘုန်းကြီးကို62ခုနှစ်ကဒီကြောင်တိုက်ကိုစတင်တိုက်အဖြစ်ပုံဖော်ဖို့လွှဲအပ်လိုက်တယ်ပေါ့အဲ့ဒီအချိန်မှာတန်ခါတပါးမှမရှိဘူးဝါဆိုတော့ကြာစတင်သားနှစ်ပါးယဟန်တပါးနဲ့ကိုရင်တပါးရောက်လာတယ်ပေါ့ဦးဇင်းကြီးဟာနှစ်ပါးညဆက်ကြဆရာတော်နဲ့ဘုန်းကြီးဟာနှစ်ပါးဆိုတော့အလုံး6ပါးဝါဆိုကြတယ်စတင်သားနှစ်ပါးပဲရှိတယ်62ခုနှစ်ကအဲ့တော့ဘုန်းကြီးပြောပြမယ်ဘုန်းကြီးတို့လည်းဘယ်လိုဆင်ခြင်ခဲ့ရသလဲဆိုတာဒါအတူယူကိုပြောပြတာပါအဲ့တော့ပထမနေ့ဝါဆိုလိုက်တော့သတင်းကျွတ်ပြီးတော့တစောင်းမုံလာပြည့်ရောက်တဲ့အခါဘုန်းကြီးတို့ကြောင်တိုက်ကဝါဆိုတန်ခါ6ပါးစတင်သားက2ပါးပဲရှိတယ်အဲ့တော့ဘုန်းကြီးအတွေ့အကြုံအသက်ကလေးတစ်ခုရလာတယ်အဲ့တော့မန္တလေးကကထိန်ခင်းမဲ့တကာတွေကအဲ့ဒီတစောင်းမုံလာပြည့်အဖိတ်နေ့ပေါ့14ရက်နေ့မှာရောက်လာကြတယ်ညနေကြတော့မိတွေကြောင်ဝင်ထဲမှာဆင်လိုက်တာအဲ့တုန်းကအဆောက်အအုံကလည်းမရှိတန်ခါလည်းပဲတိတ်မရှိဘူးပေါ့6ပါးပဲရှိတဲ့အခြေတစ်ပင်အောက်တေရောဘာတွေရောမိတွေဆင်လိုက်တာတကာတွေကဒကမတွေရောဘုန်းကြီးကတော့ဘာလုပ်မလို့မှမသိပါဘူးစကိုင်းတွေ့ကြုံလေမရှိဘူးပေါ့နောက်ညင်လေးပဲနဲ့နဲ့နဲ့လာရော9နာရီလောက်လဲရောက်လာရောမိတွေထွန်းပြီးတော့ဘာလုပ်ကြတယ်ဆိုတော့ဆိုင်ကယ်တွေနဲ့မော်တော်ကားတွေနဲ့ရောက်လာကြတယ်ရောက်လာပြီးတော့ဖဲရိုက်လိုက်တာတညာလုံးရိုက်တယ်မိထွန်းပြီးတော့မနဲ့ဘုန်းကြီးတို့အာယုံဆုံးလောင်းတဲ့ချိန်ထိမပြီးကြသေးဘူးဖဲရိုက်တုံးရှိသေးတယ်အဲ့တော့ဘုန်းကြီးကအဲ့မှာတွေ့ကြုံတဲ့ရသွားပြီအဲ့တော့ဖဲရိုက်တာတွေမြင်သွားပြီကဲကြည့်နော်လာတာကကထိန်သင်ငန်းလှူဖို့ပါတဲ့ကထိန်သင်ငန်းဆိုတာသင်ငန်းလှူတဲ့အထက်မှာအမျက်ဆုံးပါလို့တရားဟောဆရာတော်တွေကဟောကြတယ်ကဲဒီလိုကထိန်မျိုးဟာဘယ်လောက်ထိအမျက်ဆုံးဖြစ်မလဲဒါတွေးကြည့်နော်ဘုန်းကြီးကကဲ့ရဲ့တာမဟုတ်ရှုံ့ချတာမဟုတ်အမှန်တရားလေးတွေသိစေခြင်းလို့ပြောတာအဲ့တော့ဖဲရခြင်းလို့လာတယ်ပြောခြင်းပါခြင်းလို့လာတယ်ဒီဟာကထိန်ခင်းကျင်တဲ့ကုသိုလ်နဲ့ဒီအကုသိုလ်နဲ့ဘယ်သူကများသွားမလဲပြောတော့ကထိန်ခင်းတယ်တကယ်လို့များဘာသာကြားတွေအများမြင်သွားရင်မင်းတို့ကထိန်ကုသိုလ်ကဒီလိုတဲ့လားလို့မေးရင်ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေဘယ်လိုပြန်ဖြေမလဲဒါလေးကစဉ်းစားစရာအကောင်းတဲ့ချက်တွေအဲ့တော့ကလေးတွေကလည်းပဲတို့ကထိန်အလူဟာအမျက်ဆုံးလို့ပြောတာပဲဒါကြီးတွေကအမျက်ဆုံးဖြစ်မှာဖြစ်ပါမလားလူငယ်တွေတွေးလိုက်ရင်ဘုန်းကြီးတို့လူကြီးတွေကဘယ်လိုတုံ့ပြန်ကြမလဲဒါလေးတွေကစဉ်းစားစရာအကောင်းတဲ့ချက်တွေအဲ့တော့ဘုန်းကြီးတို့ကဘာလုပ်ရတယ်ဆိုတော့ကထိန်လဲပြီးရောညဆက်ကြဆရာတော်နဲ့တိုင်ပင်ရတယ်ဆရာတော်ကလည်းပဲသဘောတူလိုက်တယ်ဘာလဲဆိုတော့နောက်နှစ်ကစပြီးတော့ညဆက်ကြဟာစတင်တိုက်ဖြစ်နေပုံဖော်တော့မယ်အဲ့တော့စတင်တိုက်ဖြစ်နေပုံဖော်လို့ရှိရင်တော့ဒီလိုနီးတွေနဲ့လာလှူတာကိုခွင့်ပြုရင်တော့ဖြင့်စတင်တိုက်ဆိုတာပြည်ပြင်းနဲ့စတင်တိုက်ဖြစ်မှာမဟုတ်ဘူးဆိုပြီးတော့ဆရာတော်နဲ့ဘုန်းကြီးနဲ့တိုင်ပင်လိုက်တယ်တိုင်ပင်ပြီးလိုက်တဲ့အခါဘယ်လိုဆုံးဖြတ်ချက်ချလဲဆိုတော့နောက်နောက်နှစ်တွေဆိုလို့ရှိရင်ဒီလိုဖဲရိုက်မယ်ဗီဒီယိုတွေပြမယ်အတန်ကျဆက်ကြီးတွေဖွင့်မယ်ဒါဆိုလို့ရှိရင်တော့သူ့အတူတိမ်မောင်းဘယ်လောက်ဖဲလှူလူကြောင်းမှာကထိန်လက်မခံတော့ရိုးရိုးသားသားလာပြီးတော့ဆုံးကတ်တယ်ကထိန်သင်္ကန်းကတ်တယ်ကုသိုလ်လိုခြင်းလို့လာတယ်ဒါမျိုးပဲကထိန်လက်တင်ခံတော့မယ်ဒီလိုမှမဟုတ်ပဲနဲ့လှူရန်တွေဘယ်လောက်ဖဲများနေနေစောစောကပြောတယ်လို့မျိုးကထိန်ခင်းရင်တော့ညဆက်ကြအကြောင်းတိုက်ဟာဘယ်တော့မှလက်မခံတော့ဘူးဆိုတဲ့မူကိုညဆက်ကြဆရာတော်နဲ့ဘုန်းကြီးနဲ့တိုင်ပင်ပြီးတော့ချမှတ်လိုက်တာယနေ့ချိန်အထိဘုန်းကြီးတို့ဒီမူကိုဆက်လက်ပြီးတော့ဆောင်လျှောက်ခဲ့ပါတယ်။နောက်ပြီးတော့အလူလူတဲ့ခါမှရှင်ပြုတဲ့ခါမှလည်းပဲကျောင်းဝင်ထဲမှာလာပြီးတော့အတန်ကျက်ဆက်ကြီးတွေနဲ့တရားခွေကိုမဖွင့်ပါနဲ့တရားခွေဖွင့်ရင်စာတင်စာချပြတ်တယ်။ဆေးရုံဟိုဘက်ကဆေးရုံမှာတီတကူဆေးရုံမှာလူနာရီအနောက်ဆက်ဖြစ်တယ်။အဲ့တော့တရားနာခြင်းတူတူတက်တာနာပါမနာနဲ့မပြောပါဘူး။အတန်ကျဆက်ကြီးတွေနဲ့အလှူရှိကြောင်းမဖွင့်ပါနဲ့နောက်ပြီးတော့ကြောင်ထဲမှာဗီဒီယိုတွေပြပြီးတော့ဖဲတွေမရိုက်ပါနဲ့လှုပ်လို့ရှိရင်ဘလာပါနဲ့ဒါမျိုးပြောတယ်ပထမဆုံးတော့တချို့အမျိုးတွေကတော့စိတ်ဆိုးသွားကြတာပေါ့ဘုန်းကြီးလည်းမပင့်တော့အခြားကြောင်သွားလှူတယ်လှူပဲစီပေါ့ဘုန်းကြီးတို့ကမှန်တာလှုပ်တာပဲခုတော့ဘာဖြစ်သွားလဲနှစ်20ခရီးရောက်တဲ့အခါကျအလုံးကနားလေသဘောပေါက်သွားတယ်ညဆက်ကြမှာဆိုရင်ဒါမျိုးမလှုပ်ရဘူးဆိုတော့သူ့အတူတည်သွားတဲ့အခါသူ့အတူနေသားတကျလေးဖြစ်သွားတယ်ဘုန်းကြီးဆိုလိုတာဘာလဲဆိုတော့ဒီပဋ္ဌာန်းမှာရှိတယ်ကုသလောဓမ္မောအကုသလတဓမ္မတဥပနိဒယပစ္စယေနပစ္စယောကုသလောဓမ္မောနေနေပါပါသောကုသိုလ်ကလေးကအကုသလတဓမ္မတကြီးကြီးမားမားသောအကုသိုလ်တရားအားပစ္စယောကျေးဇူးပြုတတ်သည်ဟောတိဖြစ်ပါ၏မြတ်စွာဘုရားကပဋ္ဌာန်း24ပစ္စည်းတွေမှာဥပနိဒယပစ္စယေနပစ္စယောဒီခန်းကျတော့ဟောတယ်လေဘယ်လိုဟောလဲကုသိုလ်လေးနည်းနည်းလေးอ่ะအကုသိုလ်များများကြီးကိုလည်းပဲကျေးဇူးပြုတတ်ပါတယ်တဲ့ဒါမြတ်စွာဘုရားပဋ္ဌာန်းထဲမှာဟောသွားတဲ့တရားတက္ကရာမတွေလည်းပဲပဋ္ဌာန်းတရားတွေနာနေကြတာပဲ ဒါပေမဲ့အတိတ်ပဲသိမှုမသိမှုတော့ကွာခြားမှာပေါ့အဲ့တော့ဒီမှာကထိန်ခင်းတဲ့ကုသိုလ်နည်းနည်းလေးကသာသနာတော်ကြီးဘုန်းကြီးတို့ညှိုးနှွမ်းပျက်စီးသွားအောင်လုပ်တဲ့အကုသိုလ်ကြီးတွေသာသနာတော်ကြီးပျက်စီးသွားအောင်လုပ်တဲ့အကုသိုလ်များများကြီးအားကျေးဇူးပြုသွားတယ်တဲ့လုပ်တဲ့ကုသိုလ်လေးရဲ့နည်းနည်းလေးကထိန်ကုသိုလ်လေးကအဲ့တော့ဘုန်းကြီးတို့ကတရားခံသမိုင်းမှာဖြစ်သွားနိုင်တယ်ဘာလဲဆိုတော့ဘုန်းကြီးတို့ကတော့ဒီလိုနှစ်တိုင်းလုပ်ပြီးတော့များများလှူလို့လက်ခံတယ်ဘုန်းကြီးရဲ့တပည့်တွေမျိုးဆက်တွေကဘယ်လိုလာမလဲတို့ဘုန်းကြီးတို့ကတော့ဖြင့်ဒီလိုပဲလက်ခံသွားတာပဲတို့ဘုန်းကြီးတို့ကများများလှူလို့ချင်းကြောင်းဝိုင်းထဲမှာဒီလိုပဲဖဲဝိုင်းနေပါလေလက်ခံသွားတာပဲသူတို့ကဘုန်းကြီးရဲ့အတူကိုယူမယ်အတူယူပြီးတော့သူတို့လက်ထက်ကြတော့ပို့ပြီးတော့လှုပ်သွားကြမှာပဲအဲ့တော့နောက်သူတို့တပည့်တွေကသူတို့လည်းပို့ပြီးတော့ဆိုးကုန်မယ်တဲ့အဲ့တော့ဘာဖြစ်လဲသာသနာကြီးတဖြည်းဖြည်းနဲ့အစစ်မှန်သာသနာအဆုံးအမတွေပျောက်ပြဲပြီးတော့သာသနာကွယ်ဖို့ဖြစ်ရင်ဘုန်းကြီးတို့ကတမိုင်းမှာတရားခံဖြစ်သွားနိုင်ပါတယ်။ဒါကြောင့်တမိုင်းမှာတရားခံမဖြစ်ဖို့အတွက်ဘုန်းကြီးတို့ကမျက်စက်ကြံဆရာတော်နဲ့တိုင်းမင်းပြီးတော့အကုသိုလ်လေးနည်းနည်းလေးပါ။သူတို့ကုသိုလ်လားလို့တာပျော်ကြပါစေ၊ရှင်ကြပါစေ။ဒါမျိုးပြုလို့မရပါဘူးတဲ့။ဒါကြောင့်မြတ်စွာဘုရားကအကုသိုလ်နည်းနည်းကုသိုလ်နည်းနည်းအထင်မသေးလိုက်ပါနဲ့လို့ဒါမျိုးမင်ကြားတော်မူခဲ့တာပါ။ကဲအားလုံးလက်ဥချီလိုက်တစ်ခေါက်ပြန်ဆိုလိုက်နေနေပြုပြန်ကောင်းတဲ့ကံမယံအထင်မသေးနေနေနေပြုပြန်မကောင်းကံမယံအထင်မသေးနေမိုးဆက်လေးများကြာတော်ညာအိုများပြည့်လေရှင်မိုးဇက်လေးများကြာတော်ညာအိုများပြည့်လေရှင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုဆင်ခြင်းသင်ကောင်းမှုမကောင်းမှုထိုနှစ်ခုမရှုဆင်ခြင်းသင်တောင်မြတ်စွာဘုရားကမာဝမင်းကြီးထပုံညတနမန္တန်အာဂမိတ်တိဘိကဝေယံတို့များဥจิตသားတို့မန္တန်နည်းနည်းလေးပြုထားတဲ့ကုသိုလ်ကောင်းမှုသည်နာဂမိတ်တိအကျိုးပေးလိမ့်မှာမဟုတ်ဤတည်းတို့ပုံညတကုသိုလ်ကောင်းမှုကိုမာဝမင်းကြီးထအထင်မသေးလိုက်ပါနဲ့မန္တန်နည်းနည်းလေးပြုထားတဲ့အကုသိုလ်သည်နာဂမိတ်တိအကျိုးပေးလိမ့်မည်မဟုတ်ဤတည်းတို့ပါပတ္တမကောင်းမှုကိုမာဝမင်းကြီးထအထင်မသေးလိုက်ပါနဲ့ဥဒပိန္နုနိပါတိနာမိုးရီမိုးဆက်မိုးရီမိုးပေါက်တဖြောက်ဖြောက်ကြာခြင်းကြောင့်ဥဒကုံဘောပြီဖွင့်ထားတဲ့ဩတိတော်လဲဥရတိယထာတဖြည်းဖြည်းနဲ့ပြည်လာတဲ့ကဲ့သို့ဧဝံပမသုမှုထို့တူသာလျင်ဒီတော်ပညာရှင်သူတော်ကောင်းသည်ထောကံတော်ကံပြီးအနည်းငယ်နည်းငယ်လေးဖြစ်သောကုသိုလ်ကောင်းမှုကိုအာစီနံအာစီနံတော်စီပုတိရှိသောပုံညတာကုသိုလ်ကောင်းမှုပါရမီစုဖြင့်ပုရတိတနေ့တခြားပြည့်၍လာပါလေတော့၏ပါတော်လူမိုက်သည်ထောကံထောကံပြီးအနည်းငယ်နည်းငယ်လေးဖြစ်သောအကုသိုလ်ကိုအာစီနံအာစီနံတော်စီပုတိရှိသောပါပတာမကောင်းမှုအကုသိုလ်ကံဖြင့်ပူရတိတဖြည်းဖြည်းပြည့်၍လာလေတော့၏ဤတည်းသို့ဘဂဝါသုံးလောကဒေါတာရှင်တော်မြတ်ဗျာသည်ဤမာဂါထာယောဤဂါထာတို့ကိုအာဟကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါပေတည်းအဲ့တော့ဘုရားရှင်ကဒါကြောင့်ဘုရားရှင်ဟောကြားတဲ့တရားကိုဘုန်းကြီးကအာလုံတော်ဥစိန်ဝင်တော်နွဲ့နွဲ့ကြီးမိသားစုနဲ့အာလုံတော်တရားတော်မတွေသိစေခြင်းလို့ကိုယ့်ရဲ့သာသမီမျိုးဆက်တွေကိုလည်းနားလည်စေခြင်းလို့ဘုန်းကြီးကဆင်ခြင်ပေါ်ရာကံနှဖျားဆိုတဲ့ကောင်းစီနဲ့ဟောပေးခြင်းဖြစ်တယ်ပေါ့အဲ့တော့ဒီဟာနဲ့ဆက်ပြီးတော့ဘုန်းကြီးကဇောတိကတထေနောက်ပိုင်းမှာယဟန်ပြုပြီးယဟန္တာဖြစ်သွားတဲ့ဇောတိကမထေတဲ့သူ့အကြောင်းကိုဘုန်းကြီးနည်းနည်းလေးပြောပြပေးဦးမယ်အဲ့တော့သူ့အကြောင်းကစိတ်ဝင်စားစရာကောင်းတယ်။အဲ့တော့ကုသိုလ်နည်းနည်းလေးအကုသိုလ်ကနည်းနည်းလေးပါအကျိုးပေးမှမဟုတ်ပါဘူး။ဒီလိုထင်ပြီးတော့ယူဆတဲ့ပုံကိုယ်တွေအတွက်သင်္ကန်းစာအများကြီးပေးတဲ့အကြောင်းလေးပေါ့ဒါလေးကိုဘုန်းကြီးအချိန်ရသလောက်လေးပြောပေးမယ်ပေါ့။အဲ့တော့ဒီဇောတိကတထေဆိုတဲ့အင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်နောက်ပိုင်းမှာဇောတိကမထေဟာဘယ်ဘဝတုန်းကပါရမီစပ်ဖြည့်လဲဆိုတော့စာပေမှာလာတဲ့အတိုင်းပြောရရင်လွန်ခဲ့တဲ့60တကဘာရဲ့ဟိုဘက်လောက်ကသူဟာ တောင်သူလေသမားသွားဖြစ်တယ်ညီကိုနှစ်ယောက်ရှိတယ်အဲ့တည်းကသူကညီငယ်ပေါ့အထူးသဖြင့်ဘာလုပ်တယ်လဲဆိုတော့ကြံတောင်သူလုပ်တယ်တဲ့ကြံတောင်သူလုပ်တော့တနေ့တော့ကြံကင်းသွားကြည့်တယ်ကြံကင်းသွားကြည့်တော့ပြန်လာတဲ့အခါမှာအကိုကြီးအတွက်ကြံတစ်ချောင်းသူ့အတွက်ကြံတစ်ချောင်းဒီလိုကြည့်စုပြီးတော့ကြံနှစ်ချောင်းကိုခုတ်လာခဲ့တယ်ခုတ်ပြီးတော့သူကခုတ်ထားတဲ့ဘက်ကနေပြီးတော့ထိတ်ကလေးကိုစီးလာခဲ့တယ်တဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီဝိပဿနာမြတ်စွာဘုရားမပွင့်ခင်60တကဘာဟိုဘက်တုန်းကကြံနေဆိုတာလူတွေရဲ့ကုသိုလ်စွမ်းအားကြောင့်ယခုခေတ်လူကြံကြိတ်ဆက်တွေနဲ့မကြိတ်ရဘဲနဲ့ဝါကြီးတော်ထရဲ့ရေကိုအစ်စ်ကလေးဖြုတ်ပြီးတော့သွန်လိုက်လို့ရှိရင်ဝါကြီးတော်ထရဲ့ရေတွေကျလာတယ်လို့ပဲကြံစစ်တွေကအစ်စ်ကလေးဖြုတ်လိုက်လို့ရှိရင်ကြံရေတွေကလူလူထွက်တယ်တဲ့ကြိတ်เสียမလို့ဒါကြောင့်သူကကြံပင်လေးနှစ်ပင်ခုပ်ပြီးတော့ထိတ်ကနေစီးပြီးတော့ထန်းလာခဲ့တယ်ပေါ့အဲ့တော့ပြန်လာတဲ့အခါမှာပိစိကဗုဒ္ဓရှင်မြတ်ကတပါးကကန္ဓမာရဏတောင်းအားနေဒီနေ့ကုသိုလ်တရားနဲ့ငါဘုသူကိုချီးမြှောက်ရပါမလဲလို့ကြည်လိုက်တဲ့အခါဒီတောင်သူလေသမားဖြစ်တဲ့ညီငယ်လေးကြံတောင်သူဖြစ်တဲ့ညီငယ်လေးကိုညံထဲမှာထင်လာတာတွေ့ရတယ်ပေါ့အဲ့တော့တရားတရားရှိသလားမရှိဘူးလားလို့ဆင်ခြင်လိုက်တဲ့အခါတရားတရားရှိတယ်လူနိုင်တဲ့စွမ်းအားရှိတယ်ဒါကိုသိတော့ပိစိကဗုဒ္ဓရှင်မြတ်ကသင်္ကန်းလေးပြင်းစင်ဝတ်သပိတ်ကလေးပွေပြီးတော့အဲ့ဒီညီငယ်ရဲ့ရှေ့မှာသွားပြီးတော့ဆုံးရက်တယ်တဲ့ဘုန်းကြီးတို့သူတော်ကောင်းတွေဆိုတာကလူတယောက်ကိုစကားပြောစရာရှိတယ်တရားဟောစရာရှိတယ်တနေရာရာသွားပြီးတော့အလှခံစရာရှိတယ်ဆိုလို့ရှိရင်တရားတရားရှိတဲ့ပုဂ္ဂိုလ်ကိုပဲဦးစားပေးကြတယ်တရားတရားမရှိတဲ့နှမျောစေနေတဲ့ခက်ထန်ကြမ်းတမ်းတဲ့ပုဂ္ဂိုလ်ဆိုရင်သူတော်ကောင်းတွေကကက်လေမရှိဘူးသူတို့နဲ့ဆက်ဆံလေမရှိဘူးတဲ့ခုလည်းပဲတရားတရားရှိသလားမရှိဘူးလားကြည့်လိုက်တော့ရှိတဲ့အကြောင်းသိတော့သွားပြီးတော့တပိတ်ကလေးပွေပြီးတော့ပိစိကဗုဒ္ဓရှင်မြတ်ကဆုံးရက်တယ်ပေါ့အဲ့တော့ညီငယ်ဖြစ်တဲ့တောင်သူလေသမားလေးရလည်းပဲကြည်ညိုစိတ်တွေပေါက်ပြီးတော့သူ့ရဲ့အပေါ်ခြုံလာတဲ့အဝတ်ကလေးကိုကုန်းမြင်လေးပေါ်မှာခင်းပေးပြီးတော့ရှင်ပိစိကဗုဒ္ဓကိုထိုင်ခိုင်းလိုက်တယ်ထိုင်ခိုင်းပြီးတော့သူ့အတွက်ရည်စူးထားတဲ့ကြံတစ်ချောင်းကိုအဖျားကနေပြီးတော့ဖြီးရှင်ပိစိကဗုဒ္ဓကိုတပိတ်ကလေးညွတ်ခိုင်းပြီးတော့သူကတပိတ်ထဲကိုကြံရည်တွေလောင်းထည့်လိုက်တယ်တဲ့အဲ့တော့ကြံရည်တွေကအဖျားလေးဖွင့်လိုက်ပြီးတော့လောင်းလိုက်တဲ့အခါကြံရည်တွေကဝါကြည့်တော်တဲ့ရည်တွေကိုလောင်းချလိုက်တဲ့သူတပိတ်ထဲမှာပြေသွားတယ်အဲ့ပြီးတော့ပိစိကဗုဒ္ဓရှင်မြတ်ကဒီကြံရည်တွေကိုဆွမ်းဖြစ်နေဖုံးပေးတယ်တဲ့ကောင်းကောင်းမွန်မွန်ဖုံးပေးတာမြင်တော့ကိုလူတဲ့ပစ္စည်းဆင်းရဲတာချမ်းသာတာပါထားမွန်မွန်မြတ်မြတ်သုံးဆောင်နေဆိုတော့အလှရှင်ဘလောက်ကုသိုလ်ဖြစ်လိုက်မလဲဘလောက်ဝမ်းသာလိုက်မလဲဒီလိုပဲညီငယ်တောင်သူလေသမားလေးကတိတ်ပြီးတော့ကြည်နူးသွားတယ်တိတ်ပြီးတော့ကြည်ညိုသွားတယ်အဲ့တော့ကြည်ညိုတော့ဘလို့ဆက်ပြီးတော့ကြံတယ်ဆိုတော့ပိစိကဗုဒ္ဓရှင်မြတ်ကတပိတ်ထရဲ့ကြံရည်တွေဖုံးပေးပြီးတဲ့အခါကျတော့ငါမှာအကိုကြီးတွေယူလာတဲ့ကြံတစ်ချောင်းရှိသေးတယ်။အဲ့တော့ငါရဲ့အကိုကြီးကကြံပိုးပြန်ပေးဆိုရင်လည်းပဲငါကြံပိုးကိုပေးရုံပဲရှိတယ်။ဒါမှမဟုတ်ငါလှုပ်ထားတဲ့ကုသိုလ်ရဲ့အဖို့ဘာကကိုပေးပါဆိုရင်လည်းပဲငါအမြတ်တမ်းပေးဝေမယ်ဆိုပြီးတော့အကိုကြီးတွေယူလာတဲ့ကြံကိုလည်းပဲအပြားနေပြီးတော့အစုတ်ကလေးကိုဖြုတ်ပြီးတော့တပိတ်ထဲမှာညှို့ခိုင်းပြီးတော့လောင်းထည့်လှူလိုက်တယ်အဲ့တော့ပိစိကဗုဒ္ဓရှင်မြတ်ကဖုံးပေးပြီးပြီဆိုတော့ပြန်ကြွချင်တဲ့သဘောလေးတွေပြတော့အဲ့မှာညီငယ်ဖြစ်တဲ့လူကထီချင်းကြီးငါးပါးနဲ့ပိစိကဗုဒ္ဓရှင်မြတ်ကိုရှစ်ခိုးပြီးတော့ဆူတောင်းလိုက်တယ်တဲ့ဘယ်လိုဆူတောင်းလဲဆိုတော့အရှင်ဖေဟာဖေဟာတပိတော်ဟာဟောဒီဥဖျားဖျားဖြစ်တဲ့ကြံရည်ကိုအရှင်ဖေဟာကိုစေတနာသုံးတန်ပြဋ္ဌာန်းပြီးတော့ရိုသေစွာလှူဒန်းပါတယ်ဒီကြံရည်လှူဒန်းရတဲ့ကုသိုလ်ကြောင့်ဘုရားတပည့်တော်ဟာလူဘဝလူချမ်းသာလူစည်းစိမ်နတ်ဘဝနတ်ချမ်းသာနတ်စည်းစိမ်ကိုခံစားပြီးတော့အဆုံးမှာအရှင်ဘုရားတို့ရောက်အပ်ရအပ်တဲ့တရားသူတရားမြတ်ကိုရောက်နိုင်ရနိုင်မရစေလို့ဆုတောင်းခဲ့တယ်။အဲ့တော့ညီငယ်လေးရဲ့ဆုတောင်းကိုတတိထားခဲ့နော်။ပါလဲဆိုတော့နံပါတ်1လူဘဝလူချမ်းသာလူစည်းစိမ်ကိုခံစားနိုင်မရစေ။နံပါတ်2ကနဘဝနှချမ်းသာနှစည်းစိမ်ကြီးခံစားနိုင်မရစေ။နံပါတ်3ဟာအဆုံးမှာရှင်ဖျားတို့ရောက်အပ်ရအပ်တဲ့တရားသူတရားမြတ်ကိုရောက်နိုင်ရနိုင်ပါရစေ။နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုပါရစေလို့ဆုတောင်းသွားတယ်။အဲ့တော့ပိစိကဗုဒ္ဓရှင်မြတ်ကအေစီတံပတိတံတုံရှံခိပ္ပမေဝသမိတ်ဇတုစတဲ့နဂါရာနဲ့ဆုပေးတယ်။သင်တောင်းတဲ့သင်အလိုရှိတဲ့ဆုတုဆုမြတ်ဟာလင်မြန်စွာပြည့်ပါစေဆိုပြီးတော့တရားဟောပြီးတော့ပိစိကဗုဒ္ဓရှင်မြတ်ဟာပြန်ကြွသွားတယ်တဲ့အဲ့တော့ကန္ဓမာရဏတောင်ကိုပြန်ကြွတဲ့အခါလဲရှင်ပိစိကဗုဒ္ဓကတကိုးအဋ္ဌိပတ်ဖန်ဆင်းခဲ့တာသူလှုပ်ရှားသမျှသူပြုမှုသမျှကိုဒီတောင်သူလေသမားညီငယ်လေးမြင်ပါစေဆိုပြီးဒိဋ္ဌံပြီးတော့ပြန်ကြွသွားတာအဲ့တော့ဘာတွေတွေ့ရတယ်လဲဆိုတော့ တပိတ်ထဲမှာကြံရည်တွေထည့်ပြီးတော့ပွေပြီးတော့ကဏ္ဍမာရဏတောင်ရောက်တော့ကျန်တဲ့ပိဿကဗုဒ္ဓရှင်မြတ်900ကိုအဲ့ဒီပိဿကဗုဒ္ဓရှင်မြတ်ကသူ့ဖုံးပေးပြီးဖြစ်တဲ့အတွက်ကြံရည်တွေကိုဝေမျှပြီးတော့လှူတယ်တဲ့တကိုးရှင်ဖြစ်တော့ဒီကြံရည်တပိတ်ဟာမကုန်ဘူးပေါ့တကိုးနဲ့ဖန်တီးထားတာအဲ့တော့ကြံတဲ့ပိဿကဗုဒ္ဓရှင်မြတ်တွေလည်းဘာလုပ်တယ်လဲဒီကြံရည်ကိုပဲဖုံးပေးပြီးတော့ဆွမ်းဖြစ်တဲ့ဖုံးပေးပြီးတနေ့တာမျှတပြီးတရားနဲ့နေတော်မူကြတယ်တမပတ်ချမ်းသာတွေကိုခံစားကြတယ်တဲ့သိပြီးတော့ကြီးညိုသွားတာပဲအဲ့တော့အိမ်ပြန်ရောက်သွားတယ်ဆိုပါစို့အိမ်ပြန်ရောက်တဲ့အခါအကိုကြီးဖြစ်တဲ့လူကငါကြီးတင်ပေသွားနေတာလေဒီလိုပဲကြံကင်းသွားကြည့်နေပါတယ်လို့ပြောပြတော့တင်ကြံကင်းသွားကြည့်တာဘာကြိုးရှိမှလဲတဲ့တို့အတွက်ကြံလေးတစ်ချောင်းနှစ်ချောင်းလောက်ကိုမယူခဲတင်ဘူးလားလို့မေးတော့ဟိုကယူခဲတဲ့အကြောင်းပြန်ပြီးတော့ပြောလိုက်တယ်ပြန်ပြောပြီးတဲ့အခါမှာဒီကြံလေးကို तू ကပိဿကဗုဒ္ဓရှင်မြတ်တစ်ပါးကြွာလာတဲ့အတွက်လောင်းလူလိုက်ပုံအကိုကြီးအတွက်လည်းပဲတံပိုးကိုလိုချင်တယ်ဆိုရင်လည်းပဲပြန်ပြီးတော့ရောပေးမယ်။ကုသိုလ်အမြကိုလိုချင်တယ်ဆိုရင်လည်းပဲအမြတန်းပေးဝေမယ်ဆိုတဲ့စိတ်နဲ့လှူဒန်းခဲ့တဲ့ပုံနှစ်ဦးလုံးရဲ့အတွက်ကြံတွေကိုကြံရည်တွေကိုအကုန်လှူခံခဲ့တဲ့အကြောင်းတွေကိုအကိုကြီးကိုပြန်ပြောပြတယ်ပေါ့။ပြန်ပြောပြလိုက်တဲ့အခါအကိုကြီးစိတ်ထဲမှာညီငယ်တဲ့မေးလိုက်တယ်။ငါတို့လှူလိုက်တဲ့ကြံရည်တွေကိုရှင်ပိဿကဗုဒ္ဓရှင်မြတ်ကဘလို့အသုံးပြုတယ်လဲဆိုတော့ညီငယ်ကပြန်ပြောပြတယ်ကျွန်တော်တို့လှူတဲ့ကြံရည်ကိုတော့ပိဿကဗုဒ္ဓရှင်မြတ်ကဖုံးပေးပါတယ်တဲ့အကိုကြီးတို့လှူလိုက်တဲ့ကြံရည်တွေကိုတော့ဖြင့်ပိဿကဗုဒ္ဓရှင်မြတ်ကကဏ္ဍမာရဏတောင်ပြန်ကြွသွားပြီးတော့ပိဿကဗုဒ္ဓ900ကိုမျှဝေပေးပြီးတော့အဲ့ဒါဆွမ်းဖြင့်နဲ့ဖုံးပေးကြပါတယ်ဆိုတော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကကြားလိုက်ရတာနဲ့ပီတိတွေဖြည့်လို့ကြက်သီးမွင်းကြီးတွေထပြီးတော့ကြည်ညိုစိတ်တွေဖြစ်သွားတယ်အဲ့မှာဆူတောင်းလိုက်တယ်ဘယ်လိုဆူတောင်းလိုက်လဲဆိုတော့ဘုရားတပည့်တော်ဟာတဲ့အဲ့ဒီပိဿကဗုဒ္ဓအရှင်မြတ်မြင်တဲ့တရားသူကိုပဲရနိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလို့ဒီဆုတစ်ချက်ပဲတောင်းလိုက်တယ်အဲ့မှာဆုတောင်းတာကညီငယ်ကလူဘဝလူစီစိမ်လူချမ်းသာခံစားနိုင်ပါရစေနံပါတ်2နတ်ဘဝနတ်စီစိမ်နတ်ချမ်းသာခံစားနိုင်ပါရစေနံပါတ်3နောက်ဆုံးမှာရှင်ဘုရားတို့ရတဲ့တရားသူကိုရောက်နိုင်ရနိုင်ပါရစေဆိုပြီးတော့၃မျိုးဆုတောင်းသွားတယ်အကိုကြီးဖြစ်တဲ့ကြံတောင်သူလေသမားကတော့ပိဿကဗုဒ္ဓရှင်မြတ်မြင်တဲ့တရားသူကိုပဲရနိုင်တဲ့ပုဂ္ဂိုလ်မြင်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါရစေလို့တစ်ချက်တည်းဆုတောင်းသွားတယ်အဲ့ဒါသူတို့စပြီးတော့ပါရမီဖြည့်တဲ့ဘဝတွေတဲ့ဒီလိုနဲ့သူတို့ကနတ်ပြည်ရောက်သွားတယ်နတ်ပြည်ရောက်တော့ဘုန်းကြီးတို့ပိဿကဗုဒ္ဓရှင်မြတ်ကိုလှူခဲ့တဲ့ကုသိုလ်ကြောင့်နတ်ပြည်ရောက်အဲ့ဒီအချိန်မှာ60ကဘာမြောက်ကြတော့ဝိပဿနာမြတ်စွာဘုရားလောကမှာပွင့်တော်မူလာခဲ့တယ်ပေါ့အဲ့တော့ဝိပဿနာမြတ်စွာဘုရားပွင့်တော်မူတဲ့အခါမှာသူတို့ဟာနတ်ပြည်ကနေသုတေပြီးတော့ဘာဖြစ်ကြတယ်လဲဆိုတော့အဲ့ဒီဗန္ဓုမတိမြို့မှာညီကို၂ယောက်ပဲပါရမီဖြည့်ပဲ့ဖြစ်နေလာဖြစ်ကြတယ်အဲ့တော့အကိုကြီးကသေနာတဲ့ညီငယ်ကအပရာဇိတာဆိုတဲ့နာမည်နဲ့လာပြီးတော့ဖြစ်ကြဖြစ်တော့ဘုန်းကြီးတို့အချင်းချုပ်ပြောရရင်အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကလူတွေသွားလာနေကြတာမနှခင်မှာလူပွဲတန်းပွဲတွေနဲ့မြတ်စွာဘုရားကြောင်းသွားနေတာညနေလေပိုင်းမှာကြတော့သူတို့ကတရားနာဖို့သွားတာတွေမြင်တော့ဘာလို့သွားကြတာတော့လို့မေးတော့ဒီလိုပဲတရားနာသွားတာဆိုတော့ကြားတာနဲ့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကဖះရှင်ရဲ့ကျောင်းတော်ကိုတရားနာလိုက်သွားခဲ့တယ်တရားနာလိုက်သွားပြီးတော့မြတ်စွာဘုရားရဲ့တရားတော်ကိုနာယူလိုက်ရတဲ့အခါမှာငါနာလိုက်တဲ့တရားဟာဖြင့်လူဘဝနဲ့ပြည့်စုံအောင်ဖြစ်ခြင်းမူမလွယ်ဘူးဒီတော့ယဟန်ပြုမှာပဲဆိုမြတ်စွာဘုရားထံသွားပြီးတော့ယဟန်ပြုခွင့်တောင်းတယ်မြတ်စွာဘုရားကပံပြောထိုက်တဲ့ပုဂ္ဂိုလ်ရှိရင်ပံပြောပါဦးဆိုတော့ညီငယ်ကိုလာပြီးတော့ပံပြောတယ်အဲ့တော့ညီငယ်ကိုပံပြောတဲ့အခါမှာညီငယ်ကနေညီငယ်ကိုသူကပြောတယ်ငါညီတဲ့ရှိသမျှစီးစိတ်တွေကိုတင့်ကိုပဲငါပေးပါတယ်အဲ့တော့ကိုကြီးကဘာလုပ်မှလဲဆိုတော့ငါယဟန်ပြုတော့မယ်ဆိုတော့အဲ့တော့ညီငယ်ကတားတယ်အကိုကြီးတဲ့မိခင်သေးဆုံးတော့လည်းပဲအကိုကြီးကိုမိခင်လိုအားကိုးခဲ့ရပါတယ်ဖခင်သေးဆုံးတော့လည်းပဲအကိုကိုဖခင်လိုတမျိုးအားကိုးပေးရပါတယ်အိမ်မှာလည်းပဲစီးစိမ်ဥစ္စာတွေများစွာရှိပါတယ်ယဟန်မပြုပါနဲ့တဲ့လူဘဝနဲ့ကုသိုလ်ကောင်းမှုတွေပြုကြတာပေါ့လို့ညီငယ်ကတားတဲ့ကြားရတယ်အကိုကြီးကသူနာထားတဲ့တရားဟာလူဘဝနဲ့ပြည့်စုံအောင်ဖြစ်ခြင်းမလွယ်ဘူးဆိုတဲ့အကြောင်းပြောပြီးတော့ညီငယ်တားတဲ့ကြားရတဲ့ယဟန်ပြုသွားတယ်မကြခင်မှာပဲတရားရှုမှတ်ပွားများလိုက်တဲ့ယဟန်နာရှင်မြတ်ကြီးဖြစ်သွားတယ်တဲ့အဲ့တော့ညီငယ်ကတော့အဲ့ဒီဘဝမှာဝိပဿနာမြတ်စွာဘုရားရှင်ရဲ့ကြောင်းတကားဖြစ်နေပဲသူဟာဘဝနိဂုံးတက်ခဲ့တယ်ပေါ့သူဟာအဲ့ဒီဘဝမှာဆူတောင်းမှုတစ်ခုလုပ်ခဲ့သေးတယ်သူလှူထားတဲ့ဘုန်းကြီးတို့သခွားငှက်စစ်လောက်ရှိတဲ့တံပိုးဖြတ်လို့မရတဲ့ဗရမ ्या ကြီးတစ်ခုကိုသူ့ကြောင်းမှာကြောင်းတကားဖြစ်နေ လို့တော့မြတ်စွာဘုရားရဲ့ခြေရင်းမှာထားတဲ့ဗရမ ्या တလုံးကိုဘာသာကြားတယောက်ကပုံနာတယောက်ကခိုးသွားတော့သူကအဲ့ဒါနဲ့ဆက်ပြီးတော့ဆူတောင်းခဲ့တယ်အဲ့တော့သူ့ရဲ့ပစ္စည်းဥစ္စာကိုတဲ့မင်းမောင်းရာချီပြီးတော့ဖြစ်စေတကူပေါင်းဓမြပေါင်းရာချီပြီးတော့ဖြစ်စေအနိုင်တက်စီးနင်းပြီးတော့သူ့ရဲ့ပစ္စည်းကိုမယူနိုင်ကြပါစေနဲ့တဲ့မိစ္ဆာချီမြင်မြမယူနိုင်ကြပါစေနဲ့ရေရန်သူကလည်းပဲမမျောနိုင်ပါစေနဲ့မိရန်သူကလည်းပဲမလောင်နိုင်ပါစေနဲ့ဆိုပြီးတော့သူကယဟန်ပြုဖို့နေနေသာသာစီးစိမ်ဥစ္စာနဲ့ပတ်သက်ပြီးတော့ဆုတောင်းတောင်းခဲ့သေးတယ်အဲ့တော့ဒီလိုနဲ့ဝိပဿနာမြတ်စွာဘုရားလက်ထက်အကိုကြီးကတော့ပရိနိဗ္ဗာန်ဆံသွားပြီယဟန်သာဖြစ်သွားပြီညီငယ်ဖြစ်တဲ့လူကဒီလိုနဲ့နပီရောက်လိုက်လူပီရောက်လိုက်နဲ့ဘုန်းကြီးတို့ကြားထဲမှာ90နဲ့9ကဘာလောက်ကဖျားမပွင့်တဲ့ကဘာတွေဖြစ်ရောအဲ့တော့95 59ကဘာလောက်ဖျားမပွင့်မင်းနဲ့ဒီကဘာနေပြန်ရွေ့ရေတွက်ရင်32ကဘာမြောက်ကြတော့တိခိနဲ့ဝတ္တပုဆိုတဲ့ဖျားနှစ်စုပွင့်တဲ့ကဘာပြန်ဖြစ်တယ်။အဲ့ဒီကဘာမှာလည်းတိခိဖျားရှင်ဝတ္တပုဖျားရှင်တွေ့ပြီးဒီဖျားရှင်တွေလက်ထက်မှာလည်းကျွတ်တန်းမဝင်ခဲ့ပါဘူး။ကြားထဲမှာ20နဲ့9ကဘာကဖျားမပွင့်တဲ့3ညကဘာတွေဖြစ်သွားတယ်။တရားဆိုတာကြားနာဖို့အင်မတန်ခဲယဉ်တဲ့ဘဝတွေပေါ့။အဲ့တော့ဒီ20ကဘာလည်းပဲလူပြည်နဲ့ပြည်တွေမှာကျင်လည်ပြီးတော့ဘုန်းကြီးတို့ဒီဘဒ္ဒကဘာမှာပထမဆုံးကကုတံဖျားရှင်ပွင့်တယ်ကျွတ်တန်းမဝင်ဘူး။နောက်ပြီးတော့ကောဏဂုံဘုရားရှင်ပွင့်တယ်ကျွတ်တန်းမဝင်ဘူး။နောက်ကတ္တပဘုရားရှင်ပွင့်တယ်ကျွတ်တန်းမဝင်ဘူး။ဘုန်းကြီးတို့ဂေါတမမြတ်စွာဘုရားရှင်ပွင့်လာတယ်။စောစောပိုင်းမှာကျွတ်တန်းမဝင်သေးပါဘူး။ဇောတိကတထေဆိုတဲ့နာမည်နဲ့ရာဇဂျိုမြို့မှာအင်မတန်ချမ်းသာတဲ့ပုဂ္ဂိုလ်ဖြစ်ပြီးတော့ဘုန်းကြီးတို့တတုလကာယီဆိုတဲ့မြောက်ကျွန်းကအင်မတန်ချုံမောလှပတဲ့ဇနီးတွေနဲ့စီးစိမ်တွေခံစားသွားပါသေးတယ်။အဲ့တော့မြတ်စွာဘုရားကိုယထနာကျောင်းဆောင်ကြီးဆောက်လုပ်လှူဒန်းခဲ့တဲ့ကုသိုလ်ကြောင့်တော့ဘာဖြစ်တယ်လဲဆိုတော့သူနေတဲ့ဘုံခွန်နဲ့ဆင့်ရှိတဲ့ရွှေပြတ်သက်ကြီးဟာလူလက်သမားတွေဆောက်တာမဟုတ်ပါဘူး။တရားမင်းကနေဖန်ဆင်းခိုင်းလိုက်တဲ့အတွက်ဘုန်းကြီးတို့ဖြစ်ပေါ်လာတယ်တဲ့။တရားမင်းရဲ့အစီအစဉ်နဲ့ဖြစ်ပေါ်လာတဲ့ပြတ်သက်ကြီးဘုံခွန်နဲ့ဆင့်ရှိတဲ့ပြတ်သက်ကြီးမှာနေရတယ်မြတ်စွာဘုရားကိုဝိပဿနာမြတ်စွာဘုရားကိုရွှေချောင်းတော်ကြီးဆောက်လို့လှူဒန်းခဲ့တဲ့ကုသိုလ်ကြောင့်ပေါ့။အဲ့တော့ဒီလိုနဲ့ခံစားနေလိုက်တာပေါ့။အဲ့တော့စဉ်းစားကြည့်နော်။ဘုန်းကြီးတို့အဲ့တော့မြတ်စွာဘုရားရှင်ရဲ့ဒီဘဒ္ဒကဘာမှာလဲကကုတံကောနဂုံကတ္တပဘုရားရှင်သုံးစုပွင့်တယ်ကျွတ်တန်းမဝင်ခဲ့ဘူး။ဘုန်းကြီးတို့မြတ်စွာဘုရားပွင့်တယ်ရှေ့ပိုင်းမှာကျွတ်တန်းမဝင်ခဲ့ဘူး။နောက်ပိုင်းရောက်တော့ဗိမ္ပိတာရာမင်းကြီးကိုအဇာတတမင်းနဲ့ရှင်ဒီဝရကပေါင်းပြီးတော့လှုပ်ကြံတက်ဖြတ်လိုက်တယ်။အဲ့ဒီနောက်ပိုင်းမှာဇာတတမင်းကနေပြီးတော့ရှင်ပြန်ဖြစ်လာတော့ဘာဖြစ်တယ်လဲဆိုတော့သူ့ရဲ့နန်းတော်ကဇောတိကတထေးရဲ့အိမ်လောက်ပြတ်သက်လောက်အကောင်းမဟုတ်ဘူး။သူ့ရဲ့ပြတ်သက်ကလူတွေဆောက်လုပ်ထားတဲ့ပြတ်သက်နန်းတော်ဇောတိကတတိယတရားမင်းစီမံနဲ့ဖြစ်လာတဲ့ပြက်သက်ကြီးဆိုတော့ဒီပြက်သက်ကြီးကိုအာနာနဲ့သိမ့်ကျင်တာပေါ့သိမ့်ကျင်တော့တနေ့တော့သူလဲရှင်ပရင်ဖြစ်ရောဒီဇောတိကတတိယပြက်သက်ကိုအိမ်တော်ကိုသိမ့်မယ်ဆိုပြီးစစ်တက်ကြီးနဲ့သွားပြီးတော့ဝိုင်းတာဒိုင်မဲ့လူဖေးတို့အိမ်တော်မှာဗရမယာနဲ့ကာယံထားတဲ့ဒတိုင်းတွေရှိတော့ဒီထဲမှာအရိတ်တွေထင်းပြီးတော့ဇောတိကတတိယကစစ်တက်ပြင်ဆင်ပြီးတော့သူ့နောက်လိုက်တယ်လို့ထင်ပြီးတော့မသွားရဲဘူးပေါ့အဲ့ဒီချိန်မှာဘုန်းကြီးတို့အဆောင်ဘလူးကလည်းပဲခြောက်လန့်လိုက်တာစစ်တက်ကြီးကဖျို့ဖျဲနဲ့ထွက်ပြေးရတယ်ပေါ့ထွက်ပြေးတော့ဇာတတမင်းကလည်းပဲနီးစက်ရမြတ်စွာဘုရားကြောင်းလေးကိုဝင်ပြေးရတယ်ပေါ့ဝင်သွားရတယ်အဲ့တော့ဇောတိကတတိယအဲ့ဒီချိန်မှာမြတ်စွာဘုရားထံမှာလာပြီးတော့သီလယူဥပုသ်ဆောက်တီးတရားနာတဲ့အချိန်ဇာတတမင်းမြင်တော့ရှင်မင်းမြဲကြွပါဆိုပြီးတော့သူတို့ရဲ့ရှင်ပြန်ဆိုတော့ခီဥကြိုဆိုပြုတယ်အဲ့တော့ဇာတတမင်းကတင်ကတင့်ရဲ့လူတွေကိုငါ့ကိုစစ်တိုက်ကြဆိုပြီးအမိန်ပေးပြီးတော့တင်ကတော့ဒီမှာလာပြီးတော့တရားနာတယ်လို့လို့နဲ့ဟန်ဆောင်နေသလားလို့ဒီလိုတန်းပြီးတော့လူငယ်ရှင်ပြန်ဖြစ်တော့အာနာကလည်းရင်မူစီစဉ်ဥစ္စာတွေကလည်းပဲမမောတဲ့ချိန်ဆိုတော့တွေ့တွေ့ရင်ပဲမေးလိုက်တယ်အဲ့တော့ဇောတိကတတိယသဘောပေါက်သွားတယ်အရှင်မင်းမြတ်အရှင်မင်းမြတ်ကကျွန်ုပ်ရဲ့အိမ်တော်ကိုတင်ပိုက်ဖို့သွားခဲ့ပါသလားဆိုတော့သွားခဲ့တယ်တဲ့အဲ့တော့ဇောတိကတတိယရှင်းပြတယ်ရှင်မင်းမြတ်တဲ့ကျွန်ုပ်ရဲ့ပစ္စည်းဥစ္စာကိုကျွန်ုပ်အလိုဆန္ဒမရှိဘဲနဲ့ရှင်ဘီရင်ပေါင်းထောင်ချီပြီးတော့ယူရင်တောင်မှကျွန်ုပ်ရဲ့ပစ္စည်းကိုမယူနိုင်ပါဘူးရှင်မင်းမြတ်တဲ့ဒါမျိုးပြန်ပြီးတော့အကြောင်းကျိုးလျှောက်တယ်အဲ့တော့ဇာတတမင်းကမင်းကရှင်ဘီရင်ဖြစ်မဲ့သူမို့လားလို့ပြန်ပြီးတော့မေးလိုက်တယ်မင်းကရှင်ဘီရင်ဖြစ်မှာလားလို့မေးလိုက်တယ်ပေါ့ဒီတော့ဇောတိကတတိယကျွန်ုပ်ရှင်ဘီရင်မဖြစ်ပါဘူးတဲ့ဒါပေမဲ့လို့ကျွန်ုပ်သဘောမတူပါဘူးဆိုလို့ရှိရင်ကျွန်ုပ်ရဲ့မိစ္ဆာချီမြင်တစ်ခုတောင်မှရာပေါင်းများစွာသောမင်းနေခိုးသွဲဓာမြတွေဓမြတွေအနိုင်တက်လူရဲ့ပြီးတော့မယူနိုင်ပါဘူးရှင်မင်းမြဲဆိုတော့တင်လို့ရှိမှကျွန်ုပ်ကယူနိုင်ပါလားလို့ဇာတသမင်းကပြန်မေးတယ် ဘုရားလည်းပဲဟုတ်တဲ့အကြောင်းပြောပြီးတော့ရှင်မင်းမြတ်တဲ့ကျွန်ုပ်ရဲ့လက်ခြေเจ้าမှာလက်စွပ်အကွန်း20စွတ်ထားပါတယ်ကျွန်ုပ်ရှင်မင်းမြတ်ကိုမပေးပါဘူးအဲ့တော့ရှင်မင်းမြတ်ရရင်ယူပါဆိုတော့လက်ခြေเจ้าကိုဆန့်ပေးလိုက်တယ်အဲ့တော့ဇာတတမင်းကသိအင်အားကြီးတဲ့ပုဂ္ဂိုလ်လို့အဲ့ဒီခါကမှတ်တမ်းနေရှိတယ်ပေါ့အဲ့တော့စောင်းကြောင်ထိုင်ပြီးတော့ခုံလိုက်ရင်18တောင်လောက်ထိမြင့်အောင်ခုံနိုင်တဲ့အဲ့တော့မတ်တက်ရက်ပြီးတော့ခုံလိုက်ရင်အတောင်80လောက်တောင်မြင့်နေဆိုပြီးတော့သူတို့မှတ်တမ်းတွေတော့တွေ့ရတာပဲအဲ့တော့ဒီလောက်အင်အားကြီးတဲ့မင်းဟာလက်စွပ်အကွင်း20ကိုလက်ချောင်း10ချောင်းကနေချွတ်လိုက်တာဘလို့မှချွတ်လို့မရအောင်နောက်ဆုံးတော့ဇောတိကတရားအရှင်မင်းမြတ်တဲ့အဝတ်ဖြန့်တော်မူပါဆိုတော့အဝတ်လေးဖြန့်ပေးလိုက်တဲ့အခါဇောတိကတရားလက်10ချောင်းကိုရှေ့ဆန်းပြီးတော့အောက်ဆိုင်ပြီးတော့ဒိဋ္ဌံလိုက်တာဒီလက်စွပ်ကွင်း20ကသူ့အလိုလိုကျိုးပြီးတော့ဇာတတမင်းခင်းထားတဲ့အဝတ်ပေါ်မှာကျသွားပါတယ်အဲ့ဒီချိန်မှာဇောတိကတတိယတန်ဝေကတွေတိတ်ရသွားတယ်။စီးစိမ်ဥစ္စာတွေကဘလောက်ပဲချမ်းသာချမ်းသာရန်သူတွေနဲ့ဆက်ဆံတဲ့ဒုက္ခပေးတတ်တဲ့အကြောင်းအဇာတတမင်းရဲ့နှလုံးသားထဲမှာလောဘပူလောင်တဲ့မီးတွေတောက်လောင်နေတယ်။ဒေါသအလိုမကျတဲ့ဒေါသမီးတွေတောက်လောင်နေတယ်။ဒါတွေကိုမြင်ပြီးမှအရှင်မင်းမြတ်တဲ့ကျွန်ုပ်ကိုယဟန်ပြုတ်ွင့်ပေးပါတော့ဆိုပြီးတော့တောင်းဆိုလိုက်တယ်။ဇာတတမင်းကလည်းပဲသောတိကတည်းမြန်မြန်ယဟန်ပြုတ်သွားရင်တော့အိမ်တော်မြန်မြန်သိမ့်ရမှာပဲဆိုပြီးတော့အကြီးအသာတကြီးပဲခွင့်ပေးလိုက်တယ်အဲ့မှာသောတိကတည်းဟာအဲ့ဒီမှာတန်ဝေကတွေရပြီလောဘဒေါသမောဟမီးတွေတောက်လောင်နေပုံပစ္စည်းဥစ္စာတွေကရန်သူကိုဖိတ်ခေါ်နေတာသဘောတွေကိုတီးပြီးတော့အလုံးစွန့်ပြီးတော့ယဟန်ပြုတ်ပြီးတရားထုတ်လိုက်တာအဲ့ဒီမှာမြတ်စွာဘုရားရှင်လက်ထက်နောက်ပိုင်းရောက်မှယဟန်နာရှင်မြတ်ကြီးဖြစ်သွားတယ်တဲ့နောက်ပိုင်းမှာဘုန်းကြီးတို့သူလည်းပဲရဟန္တာဖြစ်သွားရောဇနီးတွေကလည်းပဲမြောက်ကျွန်းပြန်ရောက်ပြတ်သက်တွေကလည်းအလိုလို꽌ပြောက်သွားတယ်တဲ့စာပေမှာဒီလိုပဲဆိုပါတယ်အဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ကြစို့ဆူတောင်းလေးမှားလိုက်တာနဲ့ဘယ်လောက်ဒုက္ခရောက်သွားတယ်လဲအဲ့တော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကကြံရည်ကုသိုလ်နည်းနည်းလေးပဲလုပ်ကြတာပဲနှစ်ယောက်လုံးရဟန္တာဖြစ်သွားတယ်ဒါကြောင့်ကြံရည်ကုသိုလ်လေးနည်းနည်းလေးပါတိတ်ပြီးတော့တန်ဖိုးမရှိပါဘူးအဲ့ဒီခေတ်ကတကြက်နှစ်ကြက်တန်တဲ့ကြံရည်ပါလို့အထင်သေးလို့မရဘူးဒီကြံရည်တွေလည်းကုသိုလ်ကလည်းစိတ်စေတနာတွေတန့်ရှင်းတဲ့အခါကျတော့နိဗ္ဗာန်ထိမျက်မှောက်ပြုသွားတယ်တဲ့နောက်တစ်ခါညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကလူဘဝလူစီစိမ်လူချမ်းသာနတ်ဘဝနတ်စီစိမ်နတ်ချမ်းသာခံစားပြရစီလို့ဆုတောင်းခဲ့တယ်လောဘတွေဘလောက်ဖြစ်သွားလဲကြည့်လိုက်ဘုန်းကြီးတို့စာပေမှာလက်ဖြောက်တစ်ချက်တည်းတော့တစ်စက္ကန့်လောက်ဆိုရင်စိတ်တွေကဂရေတသိန်းလောက်ဖြစ်ပြတ်သွားတယ်ဆိုတော့ဒီဆုတောင်းနေတဲ့အချိန်မှာဘယ်နှမိနစ်လောက်စက္ကန့်ဘလောက်ကြာမလဲအဲ့တော့တစ်စက္ကန့်လောက်ဆိုရင်အကုသိုလ်စုပုံကြီးကဂရေတသိန်းလောက်ဖြစ်ပြက်သွားတယ်ဆိုတော့လောဘတွေဖြစ်သွားတာကုသိုလ်ကတန့်ရှင်းမှုအာနယ်သွားတယ်အဲ့တော့ဒီအကုသိုလ်လေးကိုလည်းသွားထင်မသေးနဲ့ဘလောက်ထိကြာသွားတယ်လဲအဲ့တော့အကိုကြီးဖြစ်တဲ့ပုဂ္ဂိုလ်ကတကဘာမချားပဲနဲ့ဝိပဿနာမြတ်စွာဘုရားထဲမှာကြွတန်းဝင်ပြီးတော့ရဟန္တာဖြစ်သွားတယ်ညီငယ်ဖြစ်တဲ့ပုဂ္ဂိုလ်ကတော့အဲ့ဒီ60တကဘာနေပြီးတော့ဒီကဘာကြာမှလာပြီးတော့ရဟန္တာဖြစ်တယ်ဆိုတော့ကြားထဲမှာကဘာပေါင်း89ကဘာချားပြီးမှဘုန်းကြီးတို့ကြွတန်းဝင်ပါတယ်ဒီကဘာတမောင်မဘုန်းကြီးတို့ကကုတန်ကောနကုံကတ္တပဘုရားရှင်သုံးစုလက်ထက်မှာကြွတန်းမဝင်သေးဘူးသူဆူတောင်းတဲ့အတိုင်းလူဘဝလူချမ်းသာလူစည်းစိမ်တွေမတ်မတ်မောမောကြီးကိုခံစားသွားခဲ့ပါသေးတယ်နောက်ဆုံးမှသူရဟန္တာဖြစ်တော့ကဘာပေါင်း89ကဘာချားသွားပါတယ်တဲ့ဘယ်လောက်ကြောက်เสียကောင်းလဲဘုန်းကြီးတို့စဉ်းစားကြည့်ပေါ့ဘုန်းကြီးတို့မေတော်ကြီးခုဆေးရုံတက်နေတယ်အဲ့တော့ဒီ89နှစ်မှာတဘဝလေးကြည်လိုက်နော်ကျမကြီးကောင်းပါတယ်ကုသိုလ်တွေရပါတယ်ဆိုပေမဲ့ဒီအိုရတဲ့ဒုက္ခခုဆိုရင်ခါယူတွေပွားပြီးတော့နည်းနည်းလေးကျိုးတော့နာရတဲ့ဒုက္ခသိရတဲ့ဒုက္ခဘယ်လောက်ကြီးတယ်လဲအဲ့ဒီလိုဘဝပေါင်းကရေတွက်လို့မရဘူးကဘာပေါင်းကို89ကဘာချားသွားတယ်တဲ့အဲ့တော့ထက်တယ်လေးလေးမသေးခြင်းမဲ့နဲ့သိရတဲ့ဒုက္ခအသက်လေးကြီးလာရင်ဟိုကနာဒီကနာဟိုကဒုက္ခပေးဒီကဒုက္ခပေးနဲ့ဒီလိုနာတဲ့ဒုက္ခတွေစရာဒုက္ခဗျာဒိဒုက္ခမရဏဒုက္ခတွေဘဝရည်အများကြီးခံစားသွားခဲ့ရတယ်။ကဘာကူက89ကဘာကြာခဲ့ပါတယ်။တကဘာမှာဘယ်နှကြိမ်လုံးတို့တွက်လို့ကိုမရပါဘူး။ဘုန်းကြီးတို့စာပေမှာမြတ်စွာဘုရားရဲ့ဟောကြားချက်အရတကဘာဆိုတာဘယ်လောက်ကြာတယ်လဲဆိုရင်ဥပမာပေးထားတာရှိတယ်ပေါ့။အလျားအနံတယူဇနာရှိတယ်။အလျားတယူဇနာအနံတယူဇနာအမြင့်တယူဇနာခေတ်စကားနဲ့ပြောရင်တော့အလျား10မိုင်အနံ10မိုင်အမြင့်10မိုင်လောက်ရှိတယ်။ကြောက်တောင်ကြီးတောင်နဲ့ရှိတယ်။အခေါင်းလည်းမပါဘူးတခဲနဲ့ပိတ်ပိတ်သေးသေးကြောက်တောင်ကြီးအဲ့တော့ကာတိတိုင်းမှာဖြစ်တဲ့ဗာရာဏသီမြို့မှာဖြစ်တဲ့ဘုန်းကြီးတို့အင်မတန်နှုညံ့တဲ့အဝတ်ကလေးနဲ့တဲ့အဲ့ဒီကြောက်တောင်ကြီးကိုအနှစ်တရာကြာမှတစ်ခါပုတ်လိုက်ပါတဲ့အဲ့တော့အနှစ်တရာကြာမှနှုညံ့တဲ့အဝတ်လေးနဲ့တစ်ခါပုတ်လိုက်အဲ့ဒီလိုအလျားနံမြင့်ရှစ်မိုင်ကြီးလောက်ရှိတဲ့ကြောက်တောင်ကြီးသာကုံရင်ကုံသွားမယ်တကဘာကုံဆုံးဖို့မလွယ်ပါဘူးလို့မြတ်စွာဘုရားဟောခဲ့တယ် အဲ့တော့တက္ကပါရဲ့တက်တန်ဘယ်လောက်ကြာတယ်လဲစဉ်းစားကြည့်တော့ဒီတက္ကပါအတွင်းမှာအိုရနာရသေရတဲ့ဒုက္ခပေါင်းဘယ်လောက်မှမရေတွက်နိုင်ဘူးဘယ်လောက်ထိလို့ပြောလို့မရဘူးအဲ့ဒီလိုကဘာပေါင်း80နဲ့9ကဘာခြားသွားတာဟာကြံရည်လှူတဲ့ချိန်တုန်းကလူဘဝလူချမ်းသာနတ်ဘဝနတ်ချမ်းသာဆိုတဲ့မတောင့်တလည်းပဲပြည့်စုံမဲ့အရာဝတ္ထုတွေကိုသွားပြီးတော့မတ်မောလိုက်တဲ့အတွက်လောဘအကုသိုလ်တွေဖြစ်သွားတယ်အဲ့ဒီမတန်ရှင်းတဲ့ကုသိုလ်ကနောက်ဆုံးမှာတန်တရာကြီးကိုရှည်စေပါတယ်တဲ့ဒါလေးကိုဘုန်းကြီးကသိစေချင်တာဒါကြောင့်ဆင်ကျင်ပေါ်ရာကံနှဖျားဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်ပေးခြင်းဖြစ်တယ်ပေါ့ဒါကြောင့်ယနေ့ကုသိုလ်ပြုကြတဲ့တရားဓမ္မတွေလည်းပဲသင်္ကန်းလှူတယ်သင်္ကန်းကျိုးပေးမှာပဲသင်္ကန်းလှူတဲ့အတွက်အစင်လာမယ်ဒါရီယာကျိုးပေးမယ်မတောင်းလည်းပဲပြည့်တယ်ကျိုးတွေပဲဒီမျိုးစီဆိုင်ရင်ဒီသစ်ပင်ပေါက်တာပဲသူများတက်တက်ရင်အသက်တိုးပြရစီစုမတောင်းလည်းပဲအသက်တိုးတာပဲအဲ့တော့ဒီသင်္ကန်းလှူတဲ့ဆွမ်းလှူတဲ့ကြောင်းလှူတဲ့ကုသိုလ်တွေကျမှဘာဖြစ်ပြရစီညာဖြစ်ပြရစီကြံ့ရည်လှူတဲ့အတွက်ကြောင့်ဘာတွေခံစားပြရစီအဲ့တော့အကုသိုလ်တွေဖြစ်သွားတာပေါ့ဒီစုတွေဟာဒီမျိုးစီဆိုင်ရင်ဒီသစ်ပင်ပေါက်တယ်မတောင်းလည်းပဲပြည့်စုံတဲ့အကျိုးတွေမိမိတို့စုတောင်းရမှာကအကိုကြီးဖြစ်တဲ့ကြံတောင်းသူလူနိဗ္ဗာန်ချမ်းသာတစ်ခုကိုတောင်းရမယ်တဲ့နိဗ္ဗာန်မရခင်လေကြားတဲ့စည်းစိမ်ဥစ္စာဆိုတာဒီမျိုးစီဆိုင်ရင်တော့ဒီသစ်ပင်ပေါက်တယ်လို့သူ့အကျိုးသူ့ကံဆိုတာသူ့အကြောင်းနဲ့သူ့အကျိုးဆိုတာရှိသွားမှာပဲဒါလေးတွေကိုဘုန်းကြီးကဆင်ခြင်စေခြင်းလို့အဲ့တော့အကုသိုလ်လေးကစုတောင်းတဲ့အကုသိုလ်လေးကနည်းနည်းလေးပါဆိုပြီးတော့အထင်သေးလိုက်တဲ့အတွက်ကဘာပေါင်း80နဲ့9ကဘာခြားသွားခဲ့ပါတယ်အဲ့တော့ဒီတကဘာတကဘာမှာလည်းပဲအိုနာတည်ရတဲ့ဒုက္ခတွေဘလောက်ခံစားရမလဲဒီဘဝကိုချင်းစာကြည့်ပေါ့ကိုတောင်းမှအသက်ကလေးရလိုက်ရင်အိုးတယ်နာတယ်တေးတယ်ဘလောက်ဒုက္ခရောက်လိုက်တယ်လေအဲ့တော့ဒီလိုကဘာပေါင်းက80နဲ့9ကဘာတကဘာတကဘာမှာလည်းပဲမရေတွက်နိုင်တဲ့အချိန်လေးနဲ့အိုနာတည်ရတယ်ဒီကြားထဲမှာအပေါင်းတင်မှလို့အကုသိုလ်တွေများရင်အပေကြသွားနိုင်ပါတယ်တဲ့ဒါကြောင့်နည်းနည်းလေးအကုသိုလ်ကိုလည်းမြတ်စွာဘုရားကအထင်မသေးပါနဲ့ကြံရည်လူရတဲ့ကုသိုလ်လေးရလည်းမဖြစ်တော့ပါဘူးဆိုပေမဲ့စိတ်စေတနာတန်ရှင်းလို့ရှိရင်နိဗ္ဗာန်ချမ်းသာတိအကျိုးပေးနိုင်ပါတယ်ဆိုတာဒါလေးကိုသိစေခြင်းလို့ဘုန်းကြီးကဆင်ခြင်းပွဲရာကံနဲ့ပြဆိုတဲ့တရားကိုယနေ့ဓမ္မလက်ဆောင်ပေးပါတယ်ဒီတရားတော်ကိုနာယူပြီးတော့ယနေ့တက္ကသိုလ်ဦးစိန်ဝင်တက္ကသိုလ်ဒေါ်နွဲ့နွဲ့ကြီးနဲ့သာသမီများဆွေမျိုးများဟာကုသိုလ်ပြုတဲ့အခါမှာတန်တန်ရှင်းရှင်းကုသိုလ်လေးတွေဖြစ်အောင်အကုသိုလ်နည်းနည်းလေးမှမရောအောင်ကြိုးစားနိုင်ကြပါစေဒီနေ့အပြင်ဆင်းဆင်းကျင်ကျင်နဲ့ကုသိုလ်များကိုပြုပြီးတော့နောက်ဆုံးမှာပါရမီတွေမိုးဆက်လေးတွေတပေါက်ပေါက်ကြာချင်းကြောင့်ဖွင့်ထားတဲ့ရေအိုပြည့်တယ်လို့ဒီလိုကုသိုလ်လေးတွေကိုသေသေးချာချာစီပိုးရင်းနဲ့နှလုံးသားထဲမှာပါရမီကုသိုလ်တွေရင်းတန်ပြည့်ဖြိုးပြီးတော့နောက်ဆုံးမှာမဉ္ဇဉ်ပူဇံဖြင့်နိဗ္ဗာန်ကိုလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း